Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် BNU ရဲ့သတင်းကနေကြည့်ကြပါစေ။မတ်လ9ရက်စနေညချမ်း VOA မြန်မာဘာသာအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါပြီရှင်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လင်းပေးသွားမယ့်အစီအစဉ်လေးကိုတော့ line number 1925နဲ့32တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားမှာပါ။ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲရုပ်သံအစီအစဉ်ဖြစ်နေကြည့်ရှုလို့ရပါတယ်။ဒီမနေ့အစီအစဉ်မူကတော့ကျွန်မအခင်ပြထွေးပါရှင်။
မင်္ဂလာညချမ်းပါရှင်ကျွန်မကတော့စုမြတ်မော်ပါဒီဂါဇာကမ်းမြောင်ဒေသတွေကိုအကူအညီတွေပို့ပေးနိုင်ဖို့အတွက်အမေရိကန်ကအပါအဝင်ပရဟိတအဖွဲ့တွေစူးစမ်းနေကြပါတယ်တခါအေဂျင်ပင်လယ်ကွင်းမှာတော့ဟူသီတွေရဲ့ဒီတိုက်ခိုက်ရေးဒရုန်းတွေကိုအမေရိကန်စစ်တပ်ကပစ်ချခဲ့ပါတယ်ရုရှားနဲ့ဓာတ်ရိုက်ငြိမ်းချမ်းရေးဆွေးနွေးမှာမဟုတ်ဘူးလို့ယူကရိန်းသမ္မတကပြောကြားလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါဒီလိုနောက်ဆုံးရသတင်းတွေအပြင်ကိုပဲရန်ကုန်လေစိတ်မှာတော့ဒီကနေ့ရခိုင်လူငယ်တချို့အဖန်ခံခဲ့ရပါတယ
်အဖဲခင်
ဒီကနေ့ရန်ကုန်လေစိတ်မှာရခိုင်လူငယ်30ကျော်လောက်ဖမ်းဆီးခေါ်ဆောင်ခံရတာရှိတယ်ဆိုပြီးတော့ဖမ်းဆီးခံရခဲ့ရသူတဦးရဲ့မိသားစုဝင်ကပြောပြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါဒါပြင်စစ်ပွဲတွေကြားမှာထိခိုက်နေရတဲ့ဘာသာရေးအတိုက်အဝန်းတွေအကြောင်းတို့အတန်အစီအစဉ်နဲ့အပတ်စဉ်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတုဒအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လင်းပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့အတူကျွန်မတင်ပြပေးပါအောင်မယ်ရှင
်။ဂါဇာကမ်းမြောင်ဒေသကိုဒီလူသားချင်းစာနာတဲ့ပရဟိတအကူအညီတွေပို့ပေးနိုင်အောင်လို့ Cyprus ရွှေကနေပြီးတော့တင်မောနဲ့ပို့ဆောင်နိုင်အောင်ပစ္စည်းတွေတင်ဆောင်နေပြီလို့ American ပရဟိတအဖွဲ့တစ်ခုကဒီကနေ့ပြောကြားလိုက်ပါတယ်EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲမှာဂါဇာကမ်းမြောင်နဲ့အနီးဆုံးဖြစ်တဲ့ Cyprus ရွှေနိုင်ငံစိတ်ကမ်းမှာ American က World Central Kitchen အဖွဲ့ကအစားတောက်တောက်သုံးရည်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုတင်ဆောင်နေတာပါတန်ချိန်များစွာပါတဲ့ဒီပစ္စည်းတွေတင်ထားတဲ့ဝမ်းပြားရည်ရင်ကိုစပိန်နိုင်ငံအခြေစိုက် Open Arms Prohita အဖွဲ့သင်းမောကဆွဲသွားနိုင်ဖို့အတွက်ပြင်ဆင်နေတာဖြစ်ပါတယ်။ပါလက်စတိုင်းပြည်သူတွေအလွန်အမင်းလိုအပ်နေတဲ့အကူအညီတွေကိုရေလမ်းကြောင်းကနေပို့ဆောင်ပေးနိုင်မယ်။လမ်းကြောင်းပွင့်သွားအောင်စူးစမ်းနေတာဖြစ်တယ်လို့ Open Arms အဖွဲ့ကလည်းပြောပါတယ်။ဘဲစိတ်ကမ်းမှာစိတ်ကပ်ပြီးတော့ဂါဇာဒေသတွေအကူအညီတွေရအောင်လို့ဘလို့ပို့မှလဲဆိုတာကတော့တည့်တည့်ကွယ်ကွယ်မသိရသေးပါဘူး။ဣသရေလပိတ်ဆို့ထားတဲ့ဂါဇာကမ်းမြောင်ဒေသရဲ့လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်အောင်လို့ဂါဇာကမ်းလွန်မှာယာယီစိတ်ကမ်းဆောက်လုပ်မယ်လို့အမေရိကန်ကတော့ကြေညာထားပါတယ်။ယာယီစိတ်ကမ်းဆောက်လုပ်ပြီးစီးဖို့အတွက်ရပ်ပေါင်း60လောက်ကြာနိုင်ပြီးတော့အမေရိကန်စစ်မှုရန်1000ကျော်လိုအပ်နိုင်တယ်လို့ပန်တဂွန်စစ်ဌာနချုပ်ကတောက်ချာနေကပြောကြားခဲ့ပါတယ်။ဒီကနေ့စနေနေ့မှာတော့လေဒီတွေတုံးပြီးတော့ထောက်ပံ့ကူညီရေးပစ္စည်းတွေကိုဂါဇာဒေသဘက်ကနေကျဲချပေးနေကြတာတွေလည်းရှိပါတယ်။ဘယ်နိုင်ငံပရဟိတအဖွဲ့တွေကကျဲချတဲ့အကူအညီတွေလဲဆိုတာကိုလည်းမသိရသေးပါဘူး။ဂါဇာဖြစ်စစ်ပွဲဖြစ်ပွားနေတာ9လကြာချိန်မှာလူသားချင်းစာနာတဲ့အကူအညီတွေကိုဒီပရဟိတအဖွဲ့တွေကမရောက်ရအောင်ပို့ပေးနိုင်ဖို့စူးစမ်းနေကြတာဖြစ်ပါတယ်ရှင်
။ပင်လယ်နီနဲ့အီရန်ပင်လယ်ကွေ့ထဲမှာအီရန်ကြောထောက်နောက်ခံပေးထားတဲ့ရေမြင်လက်နက်ကိုင်အဖွဲ့တွေကပစ်ခတ်လိုက်တဲ့တိုက်ခတ်ရေးဒရုန်း15စင်းကိုအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကဒီကနေ့ပစ်ချနိုင်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ဒီလိုပြောဆိုပြီးတော့မကြခင်မှာပဲရေမြင်လက်နက်ကိုင်တွေကလည်းပင်လယ်နီနဲ့အီရန်ပင်လယ်ကွေ့ထဲတဝါလာနေတဲ့အမေရိကန်ကုန်တင်သင်္ဘောတစ်စီးနဲ့အမေရိကန်စစ်သင်္ဘောတွေကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ကမ္ဘာကုန်သွယ်ရေးရေကြောင်းတဝါလာမှုတွေမှာအရေးပါတဲ့ပင်လယ်နီဒေသအတွင်းတဝါလာနေကြတဲ့သင်္ဘောတွေကိုပြီးခဲ့တဲ့နိုဝင်ဘာလကစပြီးတော့ရေမြင်ဟူတီလက်နက်ကိုင်တွေကဒရုန်းတွေဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာပါ။ဂါဇာကမ်းမြောင်မှာအစ္စရေးကဟာမက်စ်ဖွဲ့ကိုတိုက်ခိုက်နေတဲ့စစ်ပွဲမှာသူတို့လိုပဲအီရန်ကြောထောက်နောက်ခံပေးထားတဲ့ဟာမက်စ်တွေနဲ့တွေးဆမှုကိုပြရတဲ့အနေနဲ့ဟူဒီအဖွဲ့ကပင်လယ်နီထဲမှာဒီလိုတိုက်ခိုက်မှုတွေလုပ်နေတာပါဒီကနေ့မိုးမလင်းငယ်အချိန်မှာပဲအီရန်ပင်လယ်ကွင်းနဲ့ဆက်နေတဲ့ပင်လယ်နီတွေကိုဟူဒီအဖွဲ့တွေကအကြီးအကျယ်ပစ်ခတ်တိုက်ခိုက်ခဲ့တာလို့အရှေ့လယ်ပိုင်းဒေသဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနကပြောပါတယ်ဒီတိုက်ခိုက်မှုတွေဟာဒေသတွင်းသွားလာနေတဲ့ကုန်တင်သင်္ဘောတွေအမေရိကန်ရေတပ်နဲ့မဟာမိတ်တွေရဲ့သင်္ဘောတွေအပေါ်မှာကြီးမားတဲ့ခြိမ်းခြောက်မှုအဖြစ်အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကအခိုင်အမာယူဆထားပါတယ်လွတ်လပ်တဲ့ရေချောင်းသွားလာမှုတွေနဲ့နိုင်ငံတကာရေပိုင်နဲ့အတွင်းဘေးကင်းလုံခြုံမှုရှိစေဖို့အတွက်အခုလိုတိုက်ခိုက်လာတဲ့ဒရုန်းတွေကိုအမေရိကန်နဲ့မဟာမိတ်တပ်တွေကပစ်ချခဲ့တာလို့လည်းအမေရိကန်စစ်တပ်ကပြောပါရရှင်
။ဆွစ်ဇာလန်နိုင်ငံမှာယူကရိန်းနိုင်ငံငြိမ်းချမ်းရေးကျင်းပမဲ့ဒီထိပ်သီးစည်းဝေးပွဲကြလို့ရှိရင်ရုရှားကိုဖိတ်ကြားဖို့အစီအစဉ်မရှိဘူးလို့ဒီယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကပြောကြားလိုက်ပါတယ်။ငြိမ်းချမ်းရေးအတွက်ရုရှားနဲ့တိုက်ရိုက်ဆွေးနွေးဖို့ကိစ္စလက်မခံမှုဆိုတာကိုတူရကီနိုင်ငံမှာဒီတူရကီသမ္မတနဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲမှာယူကရိန်းသမ္မတကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ We Ми не бачимо представників Росії на цьому саміті. Ми не бачимо, яким чином може запрошувати.
Алонго тапшапшасінеле найганга козалері ньяньяє свінебуе тапхо бло пейнаймле ло Україн тамра пьодара ба. Україн найган ньяньяє дуе апє ябо лоада чао каба тача найган руйне атэйсай сісін дуе жалат дуе яро ма ньяньяє ло ларе Раша козалері пауяме ло ди Туркі найган ма тауча нига пьожа туаке ра апье баре. Туркі тамра Реджеп Таййип Ердоган га ро Україн ма Russia, Ningama, Turakima, Ukraine, Russia, Ninga, Teddy, Siwe, Lakan, Jimbabu, Tubaka, Sendin Bell, Pjojagare, Ukraine, and Tatar, Sele, Yadini, the Chene, Swinning, Hinabiro, Sepway, Songta, Port Drago, Josa, Domelo, Tamra, Aduanga, Pjojagare.
Indonesia, Pirin, Litown, like Patrick Ega, Layim, Nu, Layim, Piantani, Tima, Inga, Kere, Piago, Sosan, Sisi, Domelo, Indonesia, Kudan, Tuala, Yuitanaga, Digni, Piovare. Bigates and Wilan and Sangayaniga, a shit down Sula Suwa Dikamachi, a shit down Sula Wisi, a Yakani, Chakaram Yurogu, Pianthan, Ide, Layan Kisi, and Drema, Layan Mune, Trueba, Layan Muna Usaloha, Nasashim and it jal out to behind it, Ingang Nigerago to Yarelo, Nangano Gudan Tuala, who begin to eat committee, K and KDA, can a Uso that's the same sing as Ama Popiavare, Layan Muna Ulo, Ingang Nigeri, a tre, Pianthamu lends out Mayan with Satai Picker, Bimelo, Ki de Tiangas at the Yone, Layan Mame Leu like Balare, Epes. A3 20 Leha Nanai Dosangam Nita Kisin Adrimaro Bedumati Mushibe Pian Sintanangera Pipare Agu Pietau Patrick Eli Dalango Kudan Twala Winji Tanaga Pimitan and Three Pichabi Winanu Yen Najing Ubi Q Sai Sisin Losang Pibule Tansu Tarelu Kudan Twala Winji Tana Nujai Mujoga Piovare Kisin to Inga Kere Leimunaguro Lokaya Sangat Tarelu Jinajama Popiavare Shin. နောက်ဆုံးရသတင်းလေးကိုမဆုမြတ်မွန်နဲ့အတူပြောပြပေးကြတာပါအခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးကတော့ဒီကနေ့ဒီရန်ကုန်လေဆိပ်မှာရခိုင်လူငယ်တချို့ဖမ်းဆီးခံကြရတဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်ကြမဲ့ဒေသခံလူငယ်တချို့ရန်ကုန်လေဆိပ်မှာအဖမ်းခံရတယ်လို့ဒီဖမ်းဆီးခံရသူတွေရဲ့မိသား အကြောင်းကိုတော့မဆုမြတ်မွန်ကအပြည့်ဆုံးတင်ပြပါမယ်ရှင်
စစ်မှုရာဥပဒေကိုစစ်ကောင်စီကအသက်သွင်းခဲ့ပြီးတဲ့နောက်မှာစိုးရိမ်မှုကြောင့်နေရပ်ပြန်ကြတဲ့ရခိုင်ဒေသခံလူငယ်တချို့လေဆိပ်တွေမှာခေါ်ယူစစ်ဆေးတာတွေခံနေရပါတယ်စစ်ဆေးခံရသူတွေထဲမှာစစ်မှုထမ်းဖို့အကြုံးဝင်တဲ့လူငယ်တော်တော်များများပြန်လွတ်မလာကြသေးပါဘူးပြီးခဲ့တဲ့လတော့ကရန်ကုန်ကနေပြန်လာတဲ့ဒေသခံတွေကိုရခိုင်ပြည်နယ်တွေကလေဆိပ်တွေမှာခေါ်ယူဖမ်းဆီးခဲ့တာတွေဖြစ်ပေမဲ့ဒီတစ်ခေါက်ကတော့ရန်ကုန်လေဆိပ်မှာအဖမ်းခံရတယ်လို့ VOA ကအတည်ပြုနိုင်တာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်မဲ့ဒေသခံလူငယ်တွေကိုရန်ကုန်လေဆိပ်မှာခေါ်ယူသွားတာနဲ့ပတ်သက်လို့အဖမ်းခံရသူတယောက်ရဲ့ညီမကအခုလိုပြောပြပါတယ
်ညီမတို့အမနဲ့ဟိုမနေ့ပိုင်းလောက်ကအဆက်အသွယ်ရတော့ငါဆိုရင်တော့ညီမတို့အမအပါဝယ်ပေါ့နော်ဟိုလူအယောက်300ကျော်လောက်ရှိနေချင်းလဲဟိုယောက်ျားလေးတွေရောမိန်းကလေးတွေရောအကုန်လုံးဟိုအဖဲခံရတာရှင်ဟိုသူတို့ကဟိုအဲ့ဒီမှာစစ်ဆေးပြီးတော့ဟိုအမဒီတော့အရှုပ်ခဲလို့မျိုးပေါ့နော်အဲ့လိုကားထဲမှာပြင်းပြီးတော့ခေါ်သွားတယ်လို့ပဲပြရတယ
်ဒီနေ့ဖမ်းဆီးခံရသူရခိုင်ဒေသခံတွေကအသက်ကြီးပိုင်းတချို့လောက်သာပြန်လွတ်လာပြီးတော့စစ်မှုရန်ဥပဒေနဲ့ကိုက်ညီတဲ့လူငယ်တွေကိုတော့ရွှေပြည်သာစစ်ကြောရေးမှထိမ့်သိမ်းထားတယ်လို့မိသားစုတွေကစုံစမ်းသိရှိခဲ့တာကြောင့်မိသားစုဝင်တွေစိုးရိမ်နေကြပါတယ်
ဟုတ်ကဲ့သူတို့လည်းအဲ့ဒီနောက်ပိုင်းတော့အဆက်ပြင်မရတော့ဘူး။ဟာညီမတို့အတော်တို့လိုက်သွားတော့ကြာညီမတို့အတော်တို့လိုက်သွားတဲ့အခါကျတော့ဒီလိုဒီကွမ်းမှာပေါ့နော်။ဟာအဆင်လိုက်ပြီးမေးတော့ဟာနောက်မှာဟာရှိပြတာစစ်ကြောရေးခေခေါ်သွားတယ်အဲ့လိုမျိုးပဲပြရတာကျောက်ကဲ။လိုက်တော့ကြည့်ပြီးပြီးချင်းဘာမှမဝင်ရဘူးရှင်။ဟာသူကဘာမှမပြောဘူးဒီတိုင်းမဝင်ရဘူးလို့ပဲပြောတယ်ဒီအဲ့ဒီအထည်ကိုဘယ်သူမှမဝင်ရဘူးပေါ့အဲ့လိုမျိုးပဲပြောတယ်တွေ့လည်းမတွေ့ကြရဘူးရှင်ဟုတ်ကဲ့
အင်္ဂလူတွေအကုန်လုံးတောင်းကြပြီးစိုးရိမ်စိတ်တွေဖြစ်ကြတယ်ညီမဆိုရင်လေစိုးရိမ်တာပေါ့နော်သူတို့အထင်းမှာဘလို့ရှိနေမယ်လဲမသိဘူးသူတို့တခုခုဒီလိုနေမြက်ပြီးတော့ပေါ့နော်ဟိုအသက်ခံရမှာတွေဟိုအရိုက်ခံရမှာတွေစိုးရိမ်နေတယ်ရှင်ဟုတ်ကဲ့
ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်တပ်တော် AA အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေချိန်မှာအခုလိုမျိုးရခိုင်လူငယ်တွေဖမ်းဆီးခံရတာလည်းဖြစ်ပါတယ်ဒီခိုင်နဲ့ဆက်ဖြစ်နေသလိုဆရနာသိန်းအုပ်ချုပ်နေတာကိုလက်နက်ကင်ဆန့်ကျင်နေသူတွေနဲ့မြန်မာနိုင်ငံနေရာတော်တော်များများမှာစစ်ပွဲတွေဖြစ်နေချိန်မှာလူငယ်အမျိုးသားအမျိုးသမီးတွေကိုစစ်မှုမထမ်းမနေရဥပဒေကိုစစ်ကောင်စီကအသက်သွင်းခဲ့တာဖြစ်ပါတယ်။ဒါကြောင့်လူငယ်တွေကြားစိုးရိမ်နေကြပြီးတော့ away ရောက် နေတဲ့ လူငယ် တော်တော် များ များ နေရ ပြန် နေ ကြသလို နိုင်ငံ သား ထွက် နိုင် ဖို့ လည်း စူး စား နေ ကြပါတယ် ရှင်
ဒီကနေ့ ရန်ကုန် လေးစိတ် မှာ ရခိုင် လူငယ် တချို့ ဖမ်း ဆီး ခံ ရ တဲ့ အကြောင်း မဆွ မျက်မှွန် တင်ပြ ပေး ခဲ့ တာ ပါ အခု ဆက် ပြီး တော့ အပတ် စဉ် ကဏ္ဍ တွေ တင် ဆက် ပေး မယ် အထက် က မှ တို့ အသံ စီစဉ် ကို အရင် ဆုံး တင် ဆက် ပါ မယ် မြန်မာနိုင်ငံမှာဘာသာရေးလူနည်းစုတွေနေထိုင်တဲ့ဒေသတွေမှာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ဘာသာရေးအဆောက်အအုံတွေထိခိုက်ပျက်စီးနေသလိုဒေသခံတွေလည်းစစ်ဘေးလွတ်ရာကိုပုံခုနေကြပါဗျ။စစ်ပွဲတွေကြားထိခိုက်နေရတဲ့ဘာသာရေးအသိုက်အဝန်းတွေအကြောင်း Frontier မြန်မာ Wine Nor တွေက VOA ကိုပေးပို့တင်ဆက်တဲ့ဒုသန်အစီအစဉ်မှာနားဆင်ကြည့်ရှုပါအောင်ရှင်။
ဒီနေ့ရဲ့အခါမှာအရင်ကိုစိတ်မကောင်းဖြစ်ရတယ်ပေးချင်းမပြန်ပြီးတော့ပေးတာဘယ်လိုမျိုးပြန်တည်ဆောက်မလဲဆိုတော့မိခိုးနေလေရှိတော့ပေါ့တပတ်တခါတော့တောက်ကြနေတိုင်းပလီမာတော့မဟုတ်ဘူးပေါ့အွန်လိုင်းရပဲအဲ့လိုဟောပေးပြီး
အဲ့ဒီပျက်စီးဆုံးရှုံးမှုအများအပြားဖြစ်ခဲ့ပါတယ်။အဲ့ဒီပျက်စီးဆုံးရှုံးမှုတွေထဲမှာဒါဇင်နဲ့ချီတဲ့ဘာသာရေးအဆောက်အအုံတွေပါပြီးတော့အများစုကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးတွေကြောင့်ပျက်စီးရတာပါ။အဲ့ဒီဘာသာရေးအဆောက်အအုံတွေထဲမှာစူဝေးဝှက်ပြူနေကြသူတွေလည်းပြိပခတွင်းမှာပဲနေရက်ဆုံးခွာထွက်ပြေးရပြီးအဆက်အသွယ်တွေပြတ်တောက်ခဲ့ရပါတယ်။ဒါပေ the Abbasin Podcast Season ကနေကြိုဆိုပါရယ်ဒီ season ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ် season ကိုတော့ဒို့အတန်ရဲ့အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ချမ်းသာလာဆိုတဲ့အရာဒီကခရစ်မတ်ဒီဇင်ဘာဆောင်းရင်တည်းကအဝင်းနေခံစားချက်ကတော့ဝင်နေပါဖြစ်လို့ရဲဆိုတော့ရှင်းနေတရားဆိုလေခရစ်မတ်လာရောက်တိုင်းကျွန်တော်တို့ဒီဆိုလို့ကြားတယ်ကာရင်းမရှိတော့ဘူးဘလူးဘယ်နှယောက်ကိုဘာလို့သွားပြီးဆိုတဲ့တည်မျိုးကလည်းဒီခရစ်မတ်နေ့ရဲ့အချိန်တိုင်းတည်ကြားရတယ်အဲ့လိုပဲဒီ2023ဒီကျွန်တော်တို့ကြားတဲ့အခါမှာကျွန်တော်ကယ်ရိုလ်ချမ်းသာဆိုတော့ကြည့်ပြီးတော့သူ့အလိုလိုကြားလာတဲ့ငြိမ်းရင်ရှိရဲ့
နော်ဖိုးမူကအသက်20ကျော်အရွယ်ခရီးယန်ဘာသာဝင်တယောက်ပါသူကကင်းနီဘီလွိုက်ကော်မြို့ဒေသခံဖြစ်ပြီးတော့သူဝိပုစုတောင်းတဲ့ဖခင်เจ้าနဲ့အသင်းတော်ကိုခင်တွေ့သူဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာခရစ်မတ်ရာသီမှာတော့သူ့နေအိမ်ကိုသူစွန့်ခွာခဲ့ရပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာတော်လန်ရေးအဖွဲ့တွေက7/7စစ်စင်ရေးစတင်လိုက်ချိန်မှာသူနဲ့သူ့မိသားစုဟာမြို့ကနေထွက်ပြေးတင်းရှောင်ခဲ့ရတာပါဘဂုံမျိုးပေါ်ကတိုက်ပွဲဟာစစ်တပ်ကမျိုးကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေသုံးပြီးတဲတဲမဲမဲတိုက်ခိုက်ခဲ့တာကြောင့်ပြင်းထန်ခဲ့ပါတယ်။ဒေသခံအများစုကတော့ထွက်ပြေးတိမ်းရှောင်နေရပြီးအဆောက်အုံတွေလည်းအများကြီးပျက်စီးသွားခဲ့ပါပြီ။အဲ့ဒီထဲမှာနော်ဖူးမှုလူဖျားကြောင်လည်းပါသွားပါတယ်
။ဒီတပ်တဲ့ဧရိယာစပြောဒီဖျားကြောင်မှာပဲကြီးပြင်းလာခဲ့တယ်ကိုကိုရိုင်းလည်းပေါဝင်ဆက်ကတ်တယ်ဒီမှာဖျက်တန်နေရှိတော့အေးပါခဲ့တယ်ပြောစရာလည်းကောင်းခဲ့အမတ်တရလည်းရှိခဲ့တယ်ပေါ့နော်။အခုဆိုရင်ဒီလိုပျက်စီးသွားတယ်လို့ကြည့်ရတဲ့အခါမှာအဆောက်အဦတွေပြင်ပြီးရှင်ပြီးတော့တပုံလေးကြည့်ပြီးတော့အဆင်းကြီးရတဲ့အခါမှာအရင်ဝဆိုင်မကောင်းဖြစ်ရတယ
်။နိုင်ငံတကာဥပဒေအရတော့ဘာသာရေးအဆောက်အုံတွေကိုတိုက်ခိုက်တာဟာစိတ်ရသဝဲမှုပါ။2021 February လအာနာသိန်းကလေးကစပြီးမြန်မာနိုင်ငံအနှံ့မှာဘာသာရေးအဆောက်အုံ190ဖျက်ဆီးခံခဲ့ရပြီးတော့အများစုကတော့စစ်တပ်ကဖျက်ဆီးခဲ့တာဖြစ်တယ်လို့နိုင်ငံတကာရာဇဝတ်ခုံရုံး ICJ က2023ခုနှစ်မှာအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာဗုဒ္ဓဘာသာအဆောက်အုံ94ခုနဲ့ခရစ်ယာန်အဆောက်အုံ88ခုပါဝင်ပါတယ်။ခရစ်ယာန်တရားဟောဆရာမနော်အဲမှုကလည်းလွိုက်ကော်မျိုးကပါပဲ။သူ့ရဲ့ဖျားကြောင်လည်းဖျက်ဆီးခံခဲ့ရပါတယ်။သူကတော့ဒီလိုဖျက်ဆီးမှုဟာကျင့်ဝတ်မဲ့တဲ့လုပ်ရည်လို့ပြောပါတယ်
။အဲ့ဒီလူပြုတ်မှုတဲ့သူတွေရဲ့ကျင့်ဝတ်ကိုကျွန်တော်တို့ကမြင်တွေ့လိုက်ရတာပေါ့နော်။အဲ့တော့သူတို့ရဲ့တံပိုးထားမှုသူတို့ရဲ့ဘာသာရေးကိုင်းဆိုင်မှုအပေါ်မှာပဲပြောရမလား။ကျမတို့အတင်းတော့ပဲဖြစ်တာမဟုတ်ဘူးလေ။ဟိုကိုယ်ပညာကြောင်ပြက်တာမဟုတ်ဘူး။ဘုန်းကြီးကျောင်းတွေလည်းပြက်တာလေ။ပလိတွေလည်းထိတာလေ။အဲ့လိုမျိုးဟိုဖြစ်စီချင်းကိုခံရတဲ့အခါမှာကျတော့အလုပ်ရတဲ့ဆိုတဲ့အရာမျိုးလေးတော့ရှိတာပေါ့နော်
။ဘာသာရေးရဝိပုကိုးကွယ်တဲ့နေရာတွေဟာလုံခြုံတဲ့နေရာတွေဖြစ်တင်ပါလေ။အဲ့ဒီနေရာတွေဟာမတူကွဲပြားတဲ့ကိုးကွယ်ယုံကြည်သူအတိုင်းဝိုင်းတွေအတွက်စုဝေးရ ดูดกว่าวิทยุสุดาวยาเที่ยวเนี่ยเดียวอาบิกุญยาเนียริพี่บีรอตรูดเอินวิลูอาเวน้อยมือพี่อาจังอ่ะกูพิสิทธ์ว่าเก็บอาบีบีรอตรูไต้หวันอ่ะเลยเที่ยวเดนียาซีทวีปนี้จ้าอย่าไปดาวิเม่ตัวก็ไม่มีนิพนธ์เจสุเน่ตัวเอ็ดยานาปริตากูสังเช่าเนียนายน้องอาเวตัวมาออนไลน์งานวิทยุกู้เกิดซีซั่นวิชชีบาร์เลยวันนี้ที่อาการลูไรมาพาวินายมาบุช่วงอาลีอาเซมีเมียเลยด้วยฟงนี่อามตัวนายดูอินเทอร์เน็ตไวไฟเมียนายดูรีเลยชีนีบาร์เลย
อาลูน้องมาพาวินายมาโนดาวิเม่ถ้าแต่คุ้มมาเชสมุมมาชีถ้าเทสซาลูเชนอ่ะจะมาลูเอลูลีลีเนลเลวิทยุกู้เกิดซีซั่นเดียกูเดียกคงอาบีเชนชิวันเชนซีซั่นลีลีเปียบเปียบลูบีนายเนาะแต่ช่วงนี้สูรุ่นเลยแค่แต่ช่วงนี้เลยตุ้มยานเนี่ยพาวนี่ยานเลยสุดอ่ะแคมเรียเรามาแต่ช่วงมันเพื่อนฮาลูมียานเลยชีนีมิวลีเลยชีเอ๋บ่
ชาวบ้านในไต้หวันนี่เลยปฏิบัติการในเยสุนขวัตทวีอาราลีชีบเมื่อตุลาคมวิทยุกู้เงินจากโรมาเบอิสลามบาลายสยามเชื่อมาลานาฮาฟิสการีอุสุเนวกาสกายนังาตุมิวมาเสอานาเตมุกุเนยินเจนเจนสันเจนสันนาบยาเรเทปาวิงเฮดีบ้านาวัยมารอตุกุลนักการโตลันอีกุจูการดูพี่สิทธะท้าวแค่เนี่ยฮันยิงเทเลกรันเชนเอกานีมันจะยาสุสวยเกว่าเลยตาจางตุมิดาซุเนตุเนซากุทวีลากียาบาเลยกูเจม่าตูเนยังไงอ่ะตีเกเรพาดาวินชูกูโยลูดีชูกูว่าอุสามีออนไลน์งานนี้วิปยูนี่บาร์เลย
กระเบิดข่าวต้องจานี่ได้ปริมาณเราไม่เข้าอยู่บ่ออนไลน์อ่ะเว้ยเราเข้าไปไม่ได้นอกจากว่าจะนอนดีจอไลน์มาปานี่ได้ตูเดียวพี่ได้ตัวจะนอนเนี่ยจะชูอะไรเชื่อสามาสู้ยังไงบ่เนาะแต่ชูจะรอเลยทุลุช้าจ้าเว้ยอ่าดีซีซั่นเล่นชื่อโจนรู้ไม่ตีไหลกูก็ไอ้หลูนี่ตัวค้ามาไม่ตีกูตะค้ามาเลยไม่เหมียวอ่าหลูไม่สวยอึดติเลยยาย
ดาวิเม่คริยานเนี่ยมุสลิมไต้หวันนี่เว้ยตะควยตะเปียผิดกုံน่ะไม่หุบออไอซีเจซีนคันซาก็รอ2021 February ก็นี่2023 April တွင်စစ်တပ်ကိုစန့်ကျင်လို့ဘာသာရေးကောင်းတော့အနည်းဆုံး118ရောက်ဖမ်းဆီးခံခဲ့ရတယ်လို့ဖော်ပြထားပါတယ်ဗုဒ္ဓဘာသာဖုံးတော်ကြီးဖြစ်တဲ့ဆရာတော်ဥဝါရမကတော့ဖမ်းမခံရအောင်ထွက်ပြေးတင်းရှောင်လာနိုင်ခဲ့သူပါသူကနေပြီးတော့တဝိုက်မှာအာနာသိမ့်မှုတွေကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုဥဆောင်ခဲ့သူတယောက်ပါနောက်ပိုင်းမှာတော့တက်မတော်သားဒါမမဟုတ်အစိုးရဝန်ထမ်းတွေကိုပြစ်မှုကျူးလွန်အောင်သွေးထိုးလှုပ်ဆော်မှုရာဇသက်ကြီးဥတွေပုံမှန်99ကာကြီးနဲ့အမှုဖွင့်ခံခဲ့ရပါတယ်ဒါပေမဲ့သူ့ရဲ့ဘုန်းကြီးကျောင်းကတောင်ထိပ်မှာရှိတာကြောင့်စစ်ကားနဲ့ရဲကားတွေသူ့ကိုဖမ်းဖို့လမ်းမှာလာနေတာကိုသူကြုံမြင်နိုင်ခဲ့ပါတယ
်ကားတွေလည်းကျောင်းပေါ်ဆက်သွားဘုန်းကြီးကျောင်းကလည်းပေါ့လေးကနေထွက်ပြီးတော့နော်တော်ရင်လည်းကိုထွက်သွားခဲ့တယ်ပေါ့နော်ဒါကိုကြီးအဲ့ဒီမှာပဲဟိုတင်ငန်းဝတ်ပြီးသွားရင်တော့အဲ့ရှိမှကြောက်ရဲကြောက်ဘူးဘုန်းကြီးဟိုယူကာလာလေးချိန်ပြီးတော့ထွက်ရတယ်နော်ဘုန်းကြီးဒိတ်ခါလေးချတာမလုပ်ဘူးပေါ့နော်အဲ့လိုဒေါက်တာဒေါက်ကီယင်ပြည်တဲ့ဘက်ကိုဘုန်းကြီးထွက်ခေါက်ခဲ့တယ်ပေါ့နော
်ဆရာတော်ဥဝါရမကအခုအခြားတိုင်းပြည်တစ်ခုမှာရောက်နေပါတယ်သူကပုံအောင်နေရတာပါဒါပေမဲ့လည်းသူ့ရဲ့ဘာသာရေးဆိုင်ရာခံယူချက်တွေအတိုင်းဆက်လက်ကျင့်သုံးနေသေးပါပြီးတော့သူကຫນွေဥတော်လိုင်းရေးတန်ခါကွန်ရက်ရဲ့တစိတ်တပိုင်းအနေနဲ့အွန်လိုင်းကနေတရားဟောနေပါသေးတယ်အနာသိမိကလေးကစပြီးလူမှုအတိုင်းဝိုင်းနဲ့မိသားစုတွေအများကြီးကွဲကွာခဲ့ကြရသလိုနေရဲစွန့်ခေါ်ထွက်ပြေးခဲ့ကြရပါတယ်ဘာသာရေးကမ်းခြမ်းသူတွေအတွက်ယုံကြည်သူတွေစုဝေးတာနဲ့ဝတ်ပြုတာတော်တော်ကိုတတ်တောင့်တတ်တာဖြစ်စေတာပါသူတို့အဲ့ဒီလိုစုဝေးပြီးဝတ်ပြုကိုးကွယ်မှုကိုလိုအပ်ဆုံးဖြစ်နေတဲ့စိတ်ဖြည့်ဆည်းမှုတွေကြမ်းဖက်မှုတွေမတည်ငြိမ်တဲ့အခြေအနေတွေနဲ့နေရဲစွန့်ခွာထွက်ပြေးနေရတာတွေကြုံနေရတဲ့အခုလိုအချိန်မှာအဲ့ဒီလိုစုဝေးဝတ်ပြုဖို့အခွင့်အရေးကိုမရသလောက်ဖြစ်နေကြပါတယ်။ဒါပေမဲ့လည်းအွန်လိုင်းကဝတ်ပြုကိုးကွယ်တာနဲ့ဆိုရှယ်မီဒီယာမှာစုဖွဲ့နိုင်တာကတခြားရွေးချယ်စရာနည်းလမ်းတွေရှိစီပါတယ်။နော်ဖူးမှုအတွက်တော့ဒါကအရန်အရေးကြီးတဲ့အခြေဆက်ဖြစ်ပါတယ်။
အဲ့ခါကျမှဒီတရားရဲ့ဟာမျိုးရှိရပေါ့နော်ဘူးကြီးချင်းကြီးပါပါဝင်တဲ့ရဲတိုင်းကတည့်ရကတင်းမတူပေါ့နော်ဒီတရားနဲ့ကြောင့်အနေဝေးကြပေမဲ့ညီကောင်းလားဘသူတွေကဖြစ်လို့ဆိုရင်လေဝိုင်းရှုတောင်းပေးကြတယ်ဇင်းနေမေးကြတယ်လူအပ်တဲ့အရာတွေကိုလည်းရှုတောင်းချရာဖြစ်တော့ foundation ချူတွေကတော့ဝေးကြအဖြစ်တော့လောက်အောင်ချင်းချင်းထောက်ပံ့ကြတယ်အားပေးကြတယ်ရှုတောင်းပေးကြတယ်ပေါ့နော်
ဘုရားကျောင်းအတူတက်တဲ့သူ့မိတ်ဆွေတွေကတော့တိတ်မဝေးတော့တဲ့အနာဂတ်မှာလူချင်းစုံပြီးအတူတကွဝိပ္ပုစုတောင်းနိုင်ဖို့မျှော်လင့်နေကြပါတယ် တို့ဟာကင်းအီပြည်နယ်ကအဖိုးတန်တဲ့ဘာသာရေးအဆောက်အုံတွေဖြည့်ဆည်းခံခဲ့ရတာကိုကြောက်ရွံ့ဝမ်းနည်းနေကြပါတယ်။ဒါပေမဲ့လည်းတို့ရဲ့ဖျားကြောင်တွေပြန်ဆောက်ဖို့အတွက်စီစဉ်ထားပြီးပါပြီ။
ကင်းအီပြည်နယ်မှာရှိတဲ့ဒီလော်ကောမျိုးပေါ်အတင်းတော့အလုံးအားလည်းပြင်မှတော့အစ်စ်ပေါ့နော်ဖျားကြောင်အစ်စ်ကိုဆောက်ကြရတယ်။ငါးကြီးပြင်ဆင်ကြရတော့ပေါ့နော်။အဲ့ဒီအားကြီးကခဏလေးနဲ့ပြည့်စုံသွားတဲ့အခါမှာဘာမှမကျန်တော့ဘူးနော်အဲ့တော့လေအကောင်းဆုံးပြန်လုံနိုင်ဖို့ပြန်တည်ဆောက်နိုင်ဖို့ပြီးတော့လေဟိုအတင်းတင်းနာအလုံးကကောင်းမွန်တဲ့ချောရီပြန်တွေးဆခင်ရဖို့ရတော့ညှော်လင့်ပါပဲ
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုံးလွှင့်မယ်ဒိုးအတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နှားဆင်ပေးကြပါအောင်ရှင
် Frontier မြန်မာဝိုင်းတော်သားတွေက VOA ကိုပေးပို့တဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Democracy လူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်နိုင်ငံပြောင်းချေချသူတွေကမူလရှိနေတဲ့လူမျိုးတွေကိုမျိုးသွားနိုင်တယ်ဆိုတော့မဟာလူမျိုးမျိုးကိန်းယူဆတွေဟာလူမျိုးရေးခွဲခြားမှုအကျန်းဖတ်မှုတွေဖြစ်အောင်လှုံ့ဆော်ပေးနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဖောက်ကတ်ထက်ကသတိပေးထားပါတယ်ဒီယူဆနဲ့ပတ်သက်လို့ပမောက္ခဒေါက်တာမျိုးနိုင်နဲ့ဦးတမောင်တန်းကဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဆွေးနွေးတင်ဆက်ထားပါတယ်ရှင်
အင်္ဂလိပ်လိုတော့ conspiracy theory ညီမလို့ဆိုရင်တော့ရှိုးဝဲကြက်စီနေကြတယ်ဆိုတော့ယူဆချက်ပေါ့ Jew Muslim အဖြစ်မဟုတ်ကြသူတွေရွှေ့ပြောင်းနေထိုင်လာကြတဲ့သူတွေကမူရင်းတိုက်ပြီးရင်ကျင်းမှုတွေကိုအစာထုတ်နေရာယူကြလိမ့်မယ်ဆိုတော့ယူဆဖြစ်ပါတယ်ဒီယူဆချက်ကဥရောပနဲ့မြောက်အမေရိကမှာကြီးထွားလာနေတယ်လို့ဥရောပတပ်ကလူ့ခွင့်ဆိုင်ရာမဟာမင်းကြီးဘော်ဒတ်ထက်ကမတ်လ၄ရက်နေ့ကဂျနီဗာမြို့မှာပြောသွားခဲ့ပါလေဒီယူဆရဲ့အန္တရာယ်တွေကိုလည်းပြောသွားခဲ့ပါတယ်ဒီပတ်ကျွန်တော်ဖိတ်ခေါ်ထားသူကတော့ရှင်ချစ်တက်လို့တွဲဘက်သူတင်တာပေါ်မှာဒေါက်တာမြို့နိုင်ဖြစ်ပါလေကျွန်တော်ဆရာကြီးဘာမင်းကြီးဘောကာတက်ပြောတဲ့ရှိုးဝက်ကြံစီနေကြတယ်လို့ဖြစ်မြင်ယူဆချက်ဒီအယူဆရဲ့သဘောကဘာများပါလဲခင်ဗျာဘလို့ဖြစ်ပေါ်လာတတ်ပါတယ်ဘလို့ဖြစ်စားနေရယူတတ်လာပါ့မလဲ
တော်တော်လေးအနေရှိတဲ့ဒီ theory တရက်ပေါ့အတွေ့အခေါ်တရက်အဲ့ဒီဟာသူကဖြစ်နေတာကတော့အခုမှကျွန်တော်တို့ကပြန်ပြီးရေပန်းစားလာတာဒါပေမဲ့ तू စားလာတာကြာပြီစရာ तू ခစ်တိုင်းမှာ तू ကအဲ့ဒီဟာရှိတယ်အဲ့ဒီလိုသဘောတရားရှိတယ်လူတွေကိုခွဲမြင်တဲ့သဘောတရားဥပမာ तू နဲ့ငါနဲ့မတူဘူးဆိုပြီးတော့ဒီ devices လို့ခေါ်တာပေါ့စရာတော့ခွဲမြင်တယ်နောက်ပြီးတော့သူကတစားကန်လုတ်တဲ့ဟာမျိုးဥမာပြဿနာတစ်ခုဖြစ်တဲ့ဆိုရင်တစားကန်ရှာတယ်ဥမာစီးပွားရေးကျက်လာပြီအခုလူတွေကများလာပြီကျွန်တော်ကဘာမှများလာတော့ဒီအရင်မြစ်တွေကနေသွားပြီနေသွားတဲ့ခါကျရင်အရင်တော့ကကျွန်တော်တို့ကချောင်လေတဲ့လူတန်းစားဟာအခုနောက်ပိုင်းကျတော့မချောင်လေတော့မချောင်လေတော့သူတို့အဲ့ဒီဟာကိုအဲ့ဒီပြဿနာကိုအဖြစ်ရှာတော့တစားကန်ရှာတာပေါ့ဆရာတစားကန်ရှာတော့ဒါတွေဟာဒီရွှေ့ပြောင်းလာတဲ့လူတွေကြောင့်ဖြစ်တယ်သူများတွေကြောင့်ဖြစ်တယ်ဆိုတာဟိုးတုန်းကလည်းသူတို့ရှိတယ်ဟိုးခေတ်တုန်းကလည်းသူတို့ရှိတယ်ဂျာမန်မှဆိုရင်ဒီနာဇီတွေပေါ့ဆရာရဲ့နောက်ဟိုးစပိန်တို့ကလည်းသူရှိပြီးသားပဲသူတို့ကဒါခဏခဏပေါ်ပေါ်လာလေးရှိတယ်လို့ပြောတယ်ပြဿနာရှိလာတယ
်ဟုတ်ကဲ့ဆိုတော့ဒီရှုဝကြစီနေကြတယ်တချို့လူတွေကရှုဝကြစီနေကြတယ်ဆိုတော့အပြင်းယူစက်ချက်တွေဟာအကြမ်းဖက်လူကြမ်းဖက်ချင်တဲ့လူတွေပေါ်မှာဩဇာတရားမှုရှိနေတယ်လို့လည်းလူခွေရေးမဟာမင်းကြီးကပြောပါတယ်သူပါဘူးဆိုလို့ပါလဲဆရာဘယ်လိုထင်ပါသလဲခင်ဗျဟ
ုတ်ကဲ့မှန်တော့ဆရာသဘောတရားတည့်ရအောင်ယူဆတည့်ရအမြင်တည့်ရဟာလူတိုင်းမှာလွတ်လပ်ခွင့်ရှိတယ်ဒါကတော့လူတိုင်းမှာကိုယ်အမြင်နဲ့ယူဆချက်ဟာဒီဆွဲကင်လို့ရတယ်ဘူးယုံလို့ရတယ်ဒါပေမဲ့ဒါကိုအခြေတည်ပြီးတော့တစ်ဖက်လူကိုတိုက်ခိုက်လာမယ်တစ်ဖက်အဖွဲ့စီကိုတိုက်ခိုက်လာမယ်ဆိုတော့ဒါအနေရရှိသွားပြီနောက်ပြီးတော့ခုနပြောတဲ့great replacement theory ဆိုတဲ့ဒီအစားထိုးမှုကြီးကျယ်တဲ့အစားထိုးမှုကြီး theory ဆိုတာကြီးကသူကအဲ့ဒီ theory မှာတကယ်သုံးတဲ့လူတွေကစကလုံးတွေသုံးထားတာအဲ့ဒီစကလုံးတွေကဘာတွေလဲဆိုတော့ဒီအချက်အွားတွေပေါ့အကြမ်းဖက်မှုကိုအားပေးတဲ့စကလုံးတွေဒီအမုံတရားပွားစေတဲ့ဟာတွေပါတယ်နောက်ပြီးတော့ colonization လုပ်တဲ့သဘောတရားတွေသူကမှရေးထားတယ်ရေးထားတော့လူတွေကိုသွေးဆောင်ရတာလွယ်တယ်လူတွေကိုဒီသွေးထိုးပေးရတာလွယ်တယ်ဆရာလွယ်တော့လူတွေရာလဲစီးပွားရေးကြက်တဲနေတယ်ခက်ခဲနေတယ်နောက်ပြီးတော့လက်နက်တွေရာလဲသူတို့စီမှာပေါ်နေပြီဝယ်လို့ရတယ်ရှာလို့ရတယ်ဆိုတော့ဒ တကားသူကမီးလောင်ရလေပင့်တယ်လို့ဖြစ်ပြီးတော့အလွန်အန္တရာယ်ရှိတာပေါ့ဆရာဒီထွက်ပေါက်ရှာတဲ့အနေနဲ့တော့ပို့ဆိုးတာဘာလဲဆိုတော့နိုင်ငံရေးသမားတွေကသူတို့ဖြစ်နေတဲ့ပြဿနာတွေကိုသူတို့ရဲ့ပြဿနာတွေသူတို့ရဲ့ညံ့ဖျင်းမှုတွေကိုဖုံးကွယ်ဖို့ဆိုပြီးတော့အခြားအကြောင်းအရာတွေရှာကြရှာပြီးတော့တစားကန်ရှာပြီးတော့လူတွေရဲ့ဒီစိတ်ဝင်စားမှုကို diverse လုပ်တာပေါ့ဆရာသူလွှဲအဲ့လိုလည်းတုံးကြပါတယ်တုံးတော့ကြောင့်မို့သူကအန္တရာယ်အလွန်ကြီးတယ်လို့လည်းလူတွေကတတ်မှတ်ကြတာပေါ့ပညာရှင်တွေကတတ်မှတ်ကြ
ဟုတ်တယ်ဒီရှုဝတ်ကြံစီနေကြတယ်ဆိုတော့အမြင်ယူဆချက်နဲ့ပညာအခြေခံတဲ့အမြင်ယူဆချက်ရဲ့သဘောတဘာဝအရာဘာတွေညာပေါ်ချလဲ။
တာမန်သီအိုရီတစ်ခုဒီပညာရပ်ဆိုင်ရာသီအိုရီတစ်ခုဆိုရင် तू ကကြံကမရှိဘူးဆရာ။ဟိုကအကြံနဲ့လို့တာမဟုတ်ဘူးကွာ။သီအိုရီတရက်ကိုစပြီးဖော်ထုတ်တယ်ဆိုတာအချက်လက်ပေါ်မူတည်ပြီးတော့မှကျွန်တော်တို့ကသီအိုရီတစ်ခုကိုရလာတာ။ဒါအမှန်ပညာနဲ့ပညာပေါ်မှာအခြေခံပြီးရလာတာသိပ္ပံပညာတို့ပါလို့ဆိုဒါပေမဲ့ခုနကပြောတဲ့ conspiracy theory ကြတော့သူကအကြမ်းအရင်လာဒီ hidden agenda အရင်လာအဲ့ဒီဟာကမှအဲ့ဒီဟာကိုကပြောခြင်းလို့အဲ့ဒီဟာကိုကဘယ်လိုပြောမလဲဟိုကတင်ခြင်းလို့ပေါ့ဆရာတင်ခြင်းတော့မှအကြောင်းရှာတာအကြောင်းရှာတယ်ခုနကအချက်လက်တွေကိုရှာတာဆိုတော့အမှဘောင်းမြန်ဖြစ်တယ်ကျွန်တော်ဒီသိပ္ပံနိစ္စ theory ပါဆိုရင်သူကကျွန်တော်စိတ်ထဲမှာဘာမှမရှိပညာရှင်တွေစိတ်ထဲမှာပထမဘာမှမရှိဘူးသူတို့မှမသိဘူးဆိုတဲ့အနေနဲ့ပဲသူတို့ကလက်ခံထားတယ်ဖြစ်ချင်တာဖြစ်ဟို theory ဘယ်လိုပဲထွက်လာထွက်လာဒါသူတို့ကမမှုဘူးပေါ့သူတို့မှကြိုတင်စီစဉ်ထားတာမရှိဘူးချက်လက်ပေါ်ကပေးတယ်ဟာကိုပဲသူတို့ကောက်ချက်ဆွဲပြီးဟို conspiracy တွေကြတော့အဲ့လိုမဟုတ်တော့ဘူးသူတို့မှကြိုတင်ပြီးတော့ကြံစီထားတာရှိနေပြီဆိုတော့အဲ့လိုကွဲတာပေါ့ပြီးရင်ငါပြောတယ်ဒီ research မှာ methodology တွေရှိတယ်ဆရာ methodology လုပ်တယ်ဆိုတာချက်လက်တွေကိုဘယ်လိုရှာမယ်အချက်လက်တွေကိုဘယ်လို analysis လုပ်မယ်ဒီတရုပ်ခွဲမဲ့သုံးသပ်မယ်ဆိုတာအလုံးကို तू ကစစ်စစ်နဲ့ကြပြီးတော့ဟိုစိတ်ကန့်ရှိတယ်ပေါ့လွတ်ချင်တယ်လွတ်လို့မရအောင်စနစ်ကဟိုဒီ vigorous ဖြစ်တယ် vigorous ဆိုတာဒီတိတိချင်စာလောက်ရတယ်နောက်တစ်ခုက theory တစ်ခုကသိပ္ပံပညာရဲ့ရက်ဆက် theory ပဲဖြစ်ပညာရဲ့ဆက် theory ပဲဖြစ်စေ peer review process ကိုကျွန်တော်ကဖြစ်ရတယ် peer review process ဆိုတာပညာရှင်ချင်းကနေတော့ဒါကို review လုပ်တာစစ်တာမက
ြဟုတ်တယ်ကျွန်တော်ကဒီ vocal talk ရဲ့ဘေကုံးကိုနားထောင်တဲ့အခါမှာကျွန်တော်ကဆရာတကုံတာပြောတဲ့ဘဟုဘာဒကိုကျွန်တော်သွားပြီးတတိယပါတယ်။နော်။ဒီရေချေမှုအမျိုးမျိုးအယူဆထင်မြင်ချက်အမျိုးမျိုးရှိကြတာကိုဆရာတာယာကတံမိုးထားလေးစားတဲ့ကြောင်းမကြခဏရေးတာလည်းတွေ့ခဲ့ပူပါတယ်။အခုဘောကတကျပြောဆိုချက်မှာလေဘူးရင်ချေမှုဟာချင်းချောက်ချက်တရားမဟုတ်ဘူး။လူသားရဲ့သမိုင်းဖြစ်ပြီးအားလုံးအတွက်အကျိုးများစေပါတယ်လို့ပြောပါတယ်ဆရာဘယ်လိုများထင်ပါလဲခင်ဗျာ
ဒါအလုံးမှန်တဲ့အမြင်ပေါ့ဆရာရေကျွန်တော်တို့ကျွန်တော်ဆိုရင်တော့ဒါထောက်ခံတာပေါ့အပြည့်ဟုတ်ကဲ့ဗဟုဆိုတာဗဟုဝါဒဆိုတာနောက်တစ်ချိန်ညရင်ကျွန်တော်တို့ဒီ globalization ဆိုတဲ့ကဘာကြီးကဖြည်းဖြည်းနဲ့ဒီသွားလာဆက်ဆံရတိုင်းလွယ်သွားတဲ့အခါကျရင်ဗဟုဝါဒရှောင်လို့မရဘူးလူတွေကရောသွားမှာပဲအဲ့လိုရောသွားတဲ့အခါကျရင်ဒီရောသွားမှုဒီအစုအဖွဲ့တွေအများကြီးဖြစ်သွားတဲ့ဟာကိုကြောက်နေလို့မရဘူးအခုဒီကြောက်နေတဲ့လူဆိုတဲ့လူတွေကသူတို့ကဒါကြီးကိုလက်ခံနိုင်မှုဖြစ်နေတာပါဆရာလက်မခံနိုင်မှုဖြစ်နေတော့ဒီဘ ഹു ဝါဒကိုသူတို့လက်မခံနိုင်သူတို့ရဲ့ရှိပြီးသားဒီအကျိုးအမြတ်တွေတော့သူတို့ရဲ့ဒီရပိုင်ခွင့်တွေဆုံးရှုံးသွားမှာကိုသူတို့ကစိုးနေတယ်အဲ့တော့ဘ ഹു ဝါဒကိုလက်ခံမှလာရင်ရေရှည်မှာကျွန်တော်ဒီအနာဂတ်မှာဒီငြင်းငြမ်းစွာဆင်တွဲပြီးနေလို့ရမှာပဲအဲ့လိုဒီဘ ഹു ဝါဒကိုလက်ခံမှုဆိုရင်ဖြစ်နာတဲ့တမျိုးပြီးမျိုးပေါ်နေကြလိမ့်မယ်ပေါ်နေဆိုတော့အခုဒီတက်တနာရှင်းပြီးသွားရင်လေတိတ်မကြဘူးတော့ကပေါ်လာဦးမှာခဏတော့ပေါ်နေမှာဒါတွေကအဲ့တော့ကောင်းဆုံးကတော့ဘဟုဝါဒကိုလူတွေလက်ခံအောင်လုပ်ရမယ်လက်ခံအောင်လုပ်ပြီးတော့ဒီပညာရေးအစပေါ့ဘဟုဝါဒကကြောက်စရာမဟုတ်ဘူးဒါကျွန်တော်တို့ကဒါလက်ခံရမယ်ဘလို့အံဝင်အောင်လုပ်ရလဲပေါ့ကိုယ်ပိုင်ထင်ပါဟု
တ်ကဲ့
ဆိုတော့ဘဟုဝါဒအရင်ရေးကြည့်ပါလေဆက
်ဟုတ်ကဲ့ဆိုတော့ဒီအယူအဆပေါ့နော် Great Conspiracy Theory လို့ပြောတယ်နော်အာရှေ့ကြောင်းနေထိုင်ကြတဲ့လူတွေကမွေးနေထိုင်ကြတဲ့လူတွေကိုဒါအစာထုတ်နေရာယူသွားလိမ့်မယ်အဖြစ်ဖြစ်နေစာထုတ်နေရာယူသွားလိမ့်မယ်သူတဲ့ယူစမျိုးဟာကောမြန်မာနိုင်ငံမှာပေါ်ပေါက်ခဲ့ဘူးသလားအဲ့ဒီထင်မြင်ယူဆချက်တွေမြန်မာနိုင်ငံရေးမှာပေါ်ရှိနေတယ်လို့ဆရာမြင်ပါတော့ဒါကတော့နောက်ဆုံးမေးခွန်းပါဟု
တ်ကဲ့ကျွန်တော်ကရှိတယ်လို့မြင်နေဆရာမြင်နေဆိုတာမြန်မာပြည်မှာဟို great replacement theory နဲ့တော့ဓာတ်ရိုက်ကြည့်တော့မညီဘူးပေါ့ဆရာမညီဘူးဆိုတာဘာဖြစ်လို့လဲဆိုတော့မြန်မာပြည်ကိုလည်းဒီလို immigration တွေဒီ immigrants တွေလာတာအများကြီးတည်းမရှိဘူးလေတိုင်းပြည်ကလည်းချမ်းသာတဲ့တိုင်းပြည်မဟုတ်တော့ လာခြင်းတဲ့လူလည်းမရှိဘူးဒါပေမဲ့လေညီမပြီကိုရောက်လာတဲ့လူကိုကဒီနိုင်ငံသားတွေရှိတာပေါ့တိုင်းကဘာသားတွေရှိတယ်အဲ့ဒီအပေါ်ကိုလည်းကျွန်တော်ဒေတာခံလူတွေရဲ့အမြင်မကျေမှုပေါ့အမြင်မကျေမှုခုနကပြောတဲ့ဘဟုဝါဒကိုလက်မခံနိုင်မှုနောက်စီးပွားရေးဒီလူမှုရေးအကျက်တဲတွေရှိတယ်မတိုင်းပြည်ကလည်းဆင်းရဲတော့အလုတ်ကန်ခွင်လန်းစာစီးပွားရေးခွင်လန်းစာဆိုတော့ဒီအချက်တဲတွေကိုလူတွေကတစားကန်ရှာတာပေါ့သူတို့ကြောင့်ဖြစ်တာသူတို့ရောက်လာလို့ငါတို့စီးပွားရေးခွင်လန်းနေရှုံးတယ်နော်ငါတို့ပိုဆင်းရဲတယ်အဲ့လိုမျိုးနောက်ပြီးတော့နိုင်ငံရေးတမားကလည်းသူတို့ရဲ့နိုင်ငံရေးဒီနိုင်ငံရေးအကျိုးစီးပွားအကျိုးအမြတ်အတွက်ဒီလိုဟာတွေကိုလည်းသူတို့ကအသုံးချတတ်တယ်အသုံးချပြီးတော့ဟိုသူတို့ရဲ့အာကျန်တာပေါ့ဆရာသူတို့အကျန်တစ်ခုအကျန်မြောက်ဖို့ဒီရှောင်ထွက်ဖို့သူတို့ရဲ့ပြဿနာတစ်ခုကိုရှောင်ထွက်ဖို့ဆိုရင်ဒီလိုဟာတွေဖန်တီးတတ်တယ်ခုနကဒီနိုင်ငံမှာရှိတဲ့ပုံစံမျိုးတော့ကျွန်တော်တို့ဒီမှာမရှိဘူးဒါပေမဲ့အလားတူတွေတော့မြန်မာပြည်မှာလည်းခဏခဏဖြစ်တယ်ဥပမာမင်းကလေးမှာဆိုရင်ကျွန်တော်တရုတ်လူမျိုးတွေအများကြီးရောက်လာပြီဆိုတော့လေအခုချိန်မှာအဲ့လိုကြောက်တာတွေကျွန်တော်တို့ဒီမှာရှိနေကြောက်တာတွေစိုးရိမ်တာတွေရှိနေ
အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ပြည်သူ့နိုင်ငံရှေ့ချစ်တက်ကိုတွဲပဲ့ကြည့်နေတာပေါ့ပေါ့ပေါ့ဒေါက်တာမျိုးနိုင်ဖြစ်ပါလေကျွန်တော်တပောက်ပါဘူ
းဦးဒီမောင်တန်းတက်ဆက်တဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်မကြခင်မှာလည်းနောက်ထပ်အဖက်ဆင်ကဏ္ဍတွေကိုထုတ်လွှင့်ပေးဦးမှာပါရှင
် VOY အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOY မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voyburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါရှင်2024ခုနှစ်မတ်လ9ရက်စနေညချမ်း View Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမယ့်အခြေကအာရှနိုင်ငံကြီးကိုအရင်ဆုံးကြည့်အောင်ပါ။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့ဖိလစ်ပိုင်ထိတိုက်တိုးပြီးတင်းမာမှုတွေတိုးမြင့်လာနေတယ်လို့တရုတ်ရဲ့ချင်းချောက်မှုတွေကိုရင်ဆိုင်ဖို့ဒေသရင်းစုဖွဲ့မှုတွေလည်းပို့ပြီးတော့လှုပ်လာပါတယ်။အိန္ဒိယတောင်ကိုရီးယားနဲ့ဂျပန်လုံခြုံရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်နေပါတယ်။ဒီလိုတစ်ပတ်အတွင်းအာရှသတင်းတွေကိုစူးစီးပြီးတော့ဒီသတင်းပတ်အာရှအစီအစဉ်မှာကိုစုံမှုကြောတက်ဆက်ထားပါရရှင
်။မတ်လ9ရက်နေ့ကဖိလစ်ပိုင်နဲ့တရုတ်ပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကစက်ခန်းသောမရှူရယ်ကျွန်းအနီးကင်းလက်နေတဲ့ဖိလစ်ပိုင်ကမ်းခြေဆောင်တပ်သင်းမော့ကိုတရုတ်သင်္ဘောကတားဆီးခဲ့တဲ့အတွေ့သင်္ဘောနှစီတိုင်းမိပြီးဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဖိလစ်ပိုင်သင်္ဘောကိုတရုတ်သင်္ဘောကတားဆီးခဲ့တဲ့အတွေ့အခုလိုတိုက်မိတာလို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။တရုတ်ဘက်ကတော့ဖိလစ်ပိုင်သင်္ဘောဟာတရုတ်ရေပိုင်နဲ့တဲကိုတရားမဝင်ဝင်ရောက်လာတာလို့ပြောပါတယ်။စကန်တောင်မရှိုးကျွန်းဟာအငင်းပွားနေတဲ့ Spratly ကျွန်းကနေမိုင်50ကျော်လောက်ပဲဝေးပါတယ်။ဖိလစ်ပိုင်နိုင်ငံပလဝမ်ကျွန်းကနေမိုင်130ကျော်လောက်ပဲဝေးပါတယ်။တရုတ်ကမ်းခြေကနေမိုင်1000ကျော်လောက်ဝေးပါတယ်။တရုတ်ကတောင်တရုတ်ပင်လယ်ပြင်အားလုံးနီးပါးကိုတူပိုင်းလို့ကြွေးကြော်နေပါတယ်။ဒါကြောင့်တောင်တရုတ်ပင်လယ်ပြင်ကိုအပိုင်စီးဖို့လုပ်နေလဲဆိုရင်တရုတ်ကိုတင်သွင်းလာတဲ့လောင်စာရဲ့80ရာခိုင်နှုန်းနဲ့တရုတ်ကုန်စည်40ရာခိုင်နှုန်းဟာတောင်တရုတ်ပင်လယ်ပြင်ကိုဖြတ်ပြီးတင်ပို့တာဖြစ်ပါတယ်။ကမ္ဘာရေကြောင်းကုန်စည်60ရာခိုင်နှုန်းကျော်ဖြတ်တန်းသွားပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ပြင်အောက်မှာရေနံနဲ့သဘာဝတန်းငွေတွေအမြောက်အများရှိတဲ့အပြင်တတ္ထုအပါအဝင်သယံဇာတာတွေလည်းအမြောက်အများရှိနေပါတယ်။ကမ္ဘာအင်အားကြီးနိုင်ငံဖြစ်လာဖို့လုံပန်းနေတဲ့တရုတ်ဟာဒီအရင်အမြင့်တွေကိုအပိုင်စီးလိုပါတယ်။နောက်တစ်ချက်ကတော့လုံခြုံရေးကိစ္စဖြစ်ပါတယ်။ဖိလစ်ပိုင်နဲ့တရုတ်သင်္ဘောတိုက်မိချိန်ဟာအာဆီယံနဲ့ဩစတြေးလျထိပ်သီးအစည်းအဝေးကျင်းပနေချိန်လည်းဖြစ်ပါတယ်။လက်ခံကျင်းပတဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကဒီလောက်ရဟာအန်ဒီရရှိတယ်လို့မတ်လ6ရက်နေ့မှာပြောဆိုခဲ့ပါတယ်
။ I am very concerned and Australia is concerned about any unsafe and destabilizing behaviour
တောင်ပြုတ်ပင်လယ်ပြင်အတွင်းမတိမငိမ့်ဖြစ်စေသည့်အန္တရာယ်ရှိတဲ့လုပ်ရက်ကိုကျွန်တော်နဲ့အတူဩစတြေးလျနိုင်ငံအနေနဲ့အထူးစိုးရိမ်မိပါတယ်။ဒီလုပ်ရက်ဟာအန္တရာယ်ရှိပါတယ်။အထင်မြင်တွေလဲမှားပြီးအခြေအနေတွေပိုဆိုးသွားနိုင်ပါတယ်။ကုလသမဂ္ဂပြဋ္ဌာန်းထားတဲ့ပင်လယ်ပြင်ဥပဒေဆိုင်ရာသဘောတူညီချက်ရှိပါတယ်။ဒီသဘောတူညီချက်အတိုင်းနိုင်ငံတွေကလိုက်နာလှုပ်ဆောင်သင့်ပါတယ်။ဒီအပေါ်အခြေခံပြီးပြောဆိုကြဖို့ကိုလည်းတိုက်တွန်းသွားပါမယ်
။တရုတ်ရဲ့လုပ်ရက်ဟာရန်စတဲ့လုပ်ရက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာန
ပြောရေးဆိုခွင့်ရှိသူမက်ထရူးမဲလာကမတ်လ9ရက်နေ့မှာပြောဆိုခဲ့ပါတယ်။ကမ်းခြေဆောင်တင်မောတွေအပါအဝင်ဖိလစ်ပိုင်စစ်တပ်နဲ့ရင်ရထားတွေကိုတိုက်ခိုက်လာရင်အမေရိကန်ကကူညီဖို့နှစ်နိုင်ငံစီးရေးသဘောတူညီချက်မှာထပ်မံထည့်သွင်းထားတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။တရုတ်ကတော့ဖိလစ်ပိုင်ဘက်ကရန်စတာလို့ပြန်လည်ဆွဆွဲပြီးအမေရိကန်အပါအဝင်ဗဲနိုင်ငံကမှဂျားဝင်မပါဖို့မတ်လ6ရက်နေ့မှာသတိပေးလိုက်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ်
။人爱礁问题是中国和菲律宾之间的双边问题，包括美国在内的任何第三方。
ဒီ Second Thomas Shaw ကိစ္စဟာတရုတ်နဲ့ဖိလစ်ပိုင်ရဲ့နိုင်ငံကိစ္စဖြစ်ပါတယ်။အမေရိကန်အပါအဝင်ဘယ်တတိယနိုင်ငံမှဝင်ရောက်မဆွတ်ဖက်ပါနဲ့။တရုတ်ရဲ့တရားဝင်အခွင့်အရေးတွေအတွက်တရုတ်ကိုယ်တိုင်ပဲဆုံးဖြတ်မှာပါ
။အခုလိုအချိန်မှာပဲ Indo-Pacific ဒေသအတွင်းတရုတ်ရဲ့ချင်းချောင်းမှုကြီးထွားလာချိန်မှာပဲအိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမန်ယာဂျေရှန်ကာဟာမတ်လ9ရက်နေ့ကနေ10ရက်နေ့အထိတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုတွားရောက်ခဲ့ပြီးလုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့သဘောတူခဲ့ပါတယ်။မတ်လ10ရက်နေ့ကဂျပန်နိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးယိုကိုကာမီကာဝါတို့တွေ့ဆုံခဲ့ပြီးနိုင်ငံကာကွယ်ရေးလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြောင်းသတင်းတောက်တွေကိုရှင်းလင်းပြောဆိုခဲ့ပါတယ်
။ India and Japan as two major Indo-Pacific nations sharing values, history and interests.
Indo-Pacific နိုင်ငံနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့ဂျပန်ဟာတမိုင်းတွေတန်ဖိုးတွေတူညီမှုတွေရှိပါတယ်။ဒေသတွင်းငြိမ်းချမ်းရေးလုံခြုံရေးနဲ့တိုးတက်ကြီးပွားရေးအတွက်လည်းအခိုင်အမာယုံကြည်မှုတွေရှိသလိုဒေတာတွင်တာဝန်ယူမှုရှိရှိပူပေါင်းဆောင်ရွက်သွားဖို့လဲအစဉ်သင့်ရှိနေကြပါတယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးကပြောဆိုသွားတာပါ။အာဆီယံနဲ့ဩစတြေးလျထိပ်သီးဆွေးနွေးပွဲမှာလဲတရုတ်ရဲ့ချင်းချောက်မှုနဲ့တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးဆွေးနွေးခဲ့တယ်လို့ဖိလစ်ပိုင်နဲ့ဩစတြေးလျအကြားလုံခြုံရေးဆိုင်ရာပူပေါင်းဆောင်ရွက်မှုတိုးမြင့်ဖို့လဲသဘောတူခဲ့ပါတယ်။ဒေတာတွင်တရုတ်ရဲ့ချင်းချောက်မှုတိုးလာနေတဲ့အတွက်ထိုင်ဝမ်ဖိလစ်ပိုင်ဂျပန်တောင်ကိုရီးယားအိန္ဒိယ၊ဩစတြေးလျစတဲ့နိုင်ငံတွေအပါအဝင်ဒေတာတွင်းနဲ့အိန္ဒိချင်းနိုင်ငံတွေစိုးရိမ်မကင်းဖြစ်လာနေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အပတ်စဉ်တင်ဆက်ပေးနေတဲ့အာရှနိုင်ငံရေးအစီအစဉ်ကိုကိုစုံမှုကျော်ကတင်ဆက်ပေးခဲ့တာပါ။အခုကတော့လေယာစီးပွားသတင်းတွေဘက်ကိုတလဲကြည့်အောင်ပါရှင်။နေဆက်စီရေးပြည်ပခါတွေကြောင့်ထိုင်းနဲ့မြန်မာနှစ်နိုင်ငံနေဆက်ကုန်သွယ်မှုဒေါ်လာတန်140ကျော်အထိကိုလျော့ချသွားပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံအတက်အကျအစည်းအဝေးတွေဘလို့ရှိသလဲဆိုတာတွေကိုတော့လေယာစီးပွားသတင်းတွေကိုစူးစမ်းပြီးတော့ Farmer Times Media ကတင်ဆက်ပေးထားပါတယ်ရှင
်။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်။လေယာဆိုင်ယူရေးချစ်သူများရှင်လင်းချင်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမေစပေကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုမှာဒေါ်လာတန်140ကျော်အထိရော့ကျသွားတယ်ဆိုတဲ့သတင်းနဲ့စကြပါမယ်ကရင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကအခု 2023-2024 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း140ကျော်အထိရော့ကျခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစာရင်းထုတ်ပြန်ချက်တွေမှာဖော်ပြထားပါဗျ။2023ခုနှစ်ဧပြီလကနေ2024ဖေဖော်ဝါရီလအထိ17လတာကာလအတွင်းမှာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကအမေရိကန်ဒေါ်လာ 43.6 ဘီလီယံကျော်သာကုန်သွယ်မှုရှိခဲ့တာပါ။ပြီးခဲ့တဲ့ဘဏ္ဍာနှစ်ကာလတူတုန်းကအမေရိကန်ဒေါ်လာ 43.6 ဘီလီယံကျော်ရရှိခဲ့တာကြောင့်အခုနှစ်ကုန်သွယ်မှုနဲ့နှိုင်းယှဉ်ရင်အမေရိကန်ဒေါ်လာ842တန်းကျော်အထိရော့ကျခဲ့တာဖြစ်ပါတယ်။2023ခုနှစ်ဒီဇင်ဘာလစာမိုင်းကစလို့ကော့ဂရိတ်မြို့မှာစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ဦးဆောင်တဲ့မဟာမိတ်ပူးပေါင်းတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့မြဝတီကော့ဂရိတ်အာရှလမ်းပိုင်းဖြတ်တန်းသွားလာမှုတွေကိုပိတ်ပင်တာတွေလည်းရှိခဲ့ပါတယ်။ဒါအပြင်ကော့ဂရိတ်တင်ငန်းညီနောင်မြို့တင်မှာပါတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြဝတီမြို့နယ်ကုံသွယ်ရေးဆောင်လဲဘုံကျဲတိုက်ခိုက်ခံခဲ့ရတာကြောင့်ကုံသွယ်ရေးဆောင်ကိုကနေ့အထိပိတ်ထားခဲ့ရတဲ့အတွက်ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးရော့ကျခဲ့ရတာဖြစ်တယ်လို့နယ်စပ်ပုဂ္ဂိုလ်လုပ်ငန်းရှင်တအုပ်ကသုံးသပ်ထားပါဗျ။
တပတ်အတွင်းပက်စင်ကောက်တတိန်ကို73သိန်းဝန်းကျင်ထိမြင့်တက်လာပါတယ်။ဒီကနေ့ဖေဖော်ဝါရီလအတွင်းကဈေးကွက်ထိပ်ပဲတည်တူဝေရောက်လာတယ်လို့အိန္ဒိယဘက်ကလည်းအဝယ်အင်းနေတာကြောင့်ပက်စင်ကောက်ဈေးကဆက်တိုက်ကျဈေးနေရာကနေမတ်လ5ရက်နေ့မှာတော့တတိန်ကို39သိန်း5000ကျပ်ဝန်းကျင်ထိပြင်းပြတက်လာတာကိုတွေ့ရပါတယ်။ရန်ကုန်ပြည်တော်ဈေးကွက်မှာတော့ဒီကနေ့ဖေဖော်ဝါရီလ28ရက်နေ့ကပက်စင်ကောက်ရက်အာစီတတိန်ကို36သိန်း 5,900 ကျပ်ဈေးနဲ့အယောင်းဝယ်ရှိခဲ့ပြီးမယ်မတ်လ5ရက်နေ့မှာတော့တတိန်ကို39သိန်း 4,900 ကျပ်ထိပြန်ရောက်ရှိလာပြီးတပတ်အတွင်းတတိန်ကို73သိန်းဝန်းကျင်ထိမြင့်တက်လာတာဖြစ်ပါတယ်မြန်မာပယ်ဆင်းကအဓိကဝယ်လည်းဖြစ်တယ်အိန္ဒိယရဲ့ပယ်လိုအပ်ချက်ကလည်းဆက်ရှိနေရကြောင်းပယ်ဆင်းကဈေးကအသက်ပဲမှာပဲဆက်ရှိနေနိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ်
တာစီအိဇရဲဂိမ်းမှာစစ်စေးချိန်ကြာလို့ခရိုင်ရင်ဆိုင်တောင်သူတွေအရှုံးနဲ့ရင်ဆိုင်နေရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကနေရန်ကုန်မန္တလေးဘက်ကိုတင်ပို့မဲ့ကုန်ပစ္စည်းတွေကိုတာစီအိဇရဲဂိမ်းတာဝန်ရှိသူတွေကလိုအပ်တာတဲ့အချိန်ပိုစစ်ဆေးမှုတွေပြုလုပ်နေတာကြောင့်ရှမ်းပြည်နယ်တောင်ပိုင်းကခရိုင်ရင်ဆိုင်တောင်သူတွေနဲ့ကုန်တယ်တွေဟာဆူဆူရောရောအရှုံးပေါ်နေတယ်လို့ပြောဆိုကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းကနေရန်ကုန်မန္တလေးဘက်ကိုသွားမဲ့မော်တော်ယာဉ်တွေအနေနဲ့မန္တလေးတိုင်းဒေသကြီးတာစီမြို့နယ်တွေကကျတဲ့ဆောင်စစ်စေးရေးဂိတ်အိတ်ဆွေးဆက်မှာအစစ်စေးခံပြီးမှသာဖြတ်တန်းသွားလာရတာဖြစ်ပါတယ်။စီဆိုင်မြို့နယ်မှာမြောက်ပိုင်းမဟာမိတ်တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေစတင်ဖြစ်ပွားချိန်ကစလို့တာစီအိတ်ဆွေးဆက်စစ်စေးချိန်ကပုံမကြာမြင့်လာတဲ့အတွက်တတိဝလန်နဲ့ကုံစိန်ပုံသိုးပျက်စီးမှုတွေဖြစ်ပေါ်လာတာဖြစ်ပါတယ်
။ဝယ်မဲ့သူမရှိရင်တော့လေခွာရကြသွားရသွားသိလာပြီးကုံနာဖတ်တင်သွားတယ်ပေါ့နော်။အဲ့တော့ကြွကြော်လည်းခင်းညင်ကြီးပဲဆိုမကူဒီတိုင်းပဲထားရလိုက်တော့မြစ်ဆန်ထဲမှာပဲပျက်စီးသွားဟာ။အောင်ပန်းမှာစတော့400 300ရောမှာစတော့တပိတ္တ100 200ပဲပြီးတဲ့သူရှိတော့တယ်။ဘာတီးနဲ့မဲစိုက်စိုက်ကျော်နေသူမြေဩဇာရှိတယ်၊လောက်သမားကရှိတယ်၊ဘုသက်စီရှိတယ်၊ဘုသက်စက်စက်ရှုံးတာ
။အခုရာသီကရှမ်းပြည်နယ်မှာခရမ်းညင်တီလိုင်းလိုင်းထွက်ပေါ်ချိန်ဖြစ်တာကြောင့်ခရမ်းညင်တီခြံသိမ်းစေးတပိတ္တာကို100ကျက်လောက်သာပေါက်စေးရှိနေချိန်မှာအိတ်ဆွေးစစ်စေးချိန်ကြာလို့အလေအလွတ်များတာကြောင့်ပုံမှန်ဝယ်ယူမှုပါကြာဆင်းသွားတယ်လို့ကုံတွေကဆိုပါတယ်လေယာထွက်ကုံနဲ့ရေထွက်ကုံတွေဟာစစ်စွေးချိန်ကြာလေအလေလွတ်များလေဖြစ်ပြီးဆုံးရှုံးမှုမြင့်မားတာကြောင့်ဦးစားပေးအနေနဲ့ဖြတ်တန်းခွင့်ပြုပေးဖို့မြန်မာနိုင်ငံဝေးပြေးကုံစီပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းကတောင်းဆိုထားပါတယ
်ဒီစက်ဒီကတော့ဝင်လာတဲ့ကုံတွေရှိတယ်ပြီးတော့ကြာတော့တော်တော်တော်တွေကျွန်တော်တို့ဝင်လာပြီးဝန်ကျွန်တော်တို့ခရီးအနေလို့ကျွန်တော်တို့ခွေပြီးလို့ဟုတ်ကြတော့ဘာကိုပြီးလို့ဘာကိုပြီးကိုပြီးတော့ဘောတော့ကျုပ်ဒီလေနေစီသူ့ကိုကျွန်တော်ပြန်ဖို့တခြားစားပြီးတော့စီစဉ်နေတယ်ပုံကတော့ခလည်းနေတဲ့တွေ့မြောက်ပါတယ်ပုံရတဲ့ကြောင့် stream ပါကျွန်တော်တို့ဟိုအဆက်လေးနိုင်ဒီနေ့တော့မလို့စောင့်ရတော့ကောက်ကြီးတော့ဒီစီမှာတော့ဒီစီတွေတို့ကျွန်တော်တို့ကကျွန်တော်နေတယ်အတင်းနေလေဟိုမြေတားတခါကြည့်ပြီးတော့အခုကြီးတောင်းကျင်တာရှိတယ်ကျွန်တော်တို့ဒီရှမ်းတော့ဘာလဲလေကျွန်တော်တို့ဒီပို့ကြောင်းတော့ဒီဝင်လာပြီးတော့ပြီးတော့ကချေဟုတ်ပြီးတော့ပြီးတော့ကဟိုပုံတုလို့တဲ့စီကိုကျွန်တော်ဆွေးချက်တဲ့အချိန်မှာကျွန်တော်တို့ဟိုပုံပြတဲ့စီဖြစ်တဲ့ကြောင့်ဟိုအပိနေနေကျွန်တော်တို့ပြပြစီကြောင့်ဘာပဲဘာဖြစ်ဆိုတော့ကျွန်တော်တို့အဲဒီပို့ချလို့ just yeah ဩအချင်းကြောင်းဒီခါကြရင်ကျွန်တော်ဒီလူကြောင်းဖြစ်နေဖြစ်တယ
်အရင်ကခရမ်းညင်တီစိုက်ပြိုးရမှာတရေကကိုကုံကြစိတ်ကကြက်၅သိန်းကျော်တာရှိခဲ့ပေမဲ့ပြီးခဲ့တဲ့2023ခုနှစ်မှာတော့မျိုးစိတ်ဓာမြောစာအပါအဝင်စိုက်ပြိုးရေးလုပ်ငန်းသုံးသွင်းအားစုဈေးနှုန်းတွေမြင့်တက်လာတဲ့အတွက်ခရမ်းညင်တီတရေကကိုစိုက်စိတ်ကကြက်10သိန်းလောက်ထိကုံကြခဲ့ပါတယ်စစ်တပ်အာဏာမသိငယ်2020ခုနှစ်ကခရမ်းညင်သည့်တပိတ်သားကိုခြံသိမ်းစေ2500ကျပ်လောက်ထိရရှိခဲ့ပေမဲ့2023ခုနှစ်နှစ်ကုန်ပိုင်းမှာတော့တပိတ်သားကို400ကနေ100ကျပ်အတွင်းပေါက်ဈေးနဲ့သာရောင်းချခဲ့ရပါတယ်လက်ရှိမှာရှမ်းတောင်ဒေသကခရမ်းညင်သည့်စိုက်ပျိုးတဲ့တောင်သူတွေအနေနဲ့ပေါက်ဈေးနဲ့လုံသမားကတည်ယူစိတ်မကာမိတာကြောင့်အတီးခူးဆွတာတွေကိုရနာပြီးအခင်းအနိုင်စွန့်ပြစ်မှုတွေပါရှိနေတယ်လို့ဒေသခံတောင်သူတွေကပြောဆိုထားပါတယ်
အခုဆက်ပြီးဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ5ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်တည်နေစင်းတော်တွေကိုပြောပြပေးချင်ပါတယ်။မတ် ဒီကနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့ဈေးကွက်ထင်ဝင်နေပြီးဈေးပြက်တလာပါတယ်ရှင်ကုန်ပြည်တော်ဈေးကွက်မှာမက်ရှလာတည်ရင်ကမက်ပယ်
ပွဲသားကုန်တွေကပြောဆိုကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီနောက်ဆုံးအပတ်ကမန္တလေးကုန်စည်တိုင်းမှာပဲပုတ်ဗမာ93.25ပိတ်တာဝန်တအိတ်ကိုတသိန်း600ကနေတသိန်း600500ကျပ်ပဲပုတ်ရှမ်းကတသိန်း600500ကနေတသိန်း900ကျပ်အသီးသီးပေါက်ဈေးရှိနေပြီးမက်စလာ600ရင်းနေမှာတော့ပဲပုတ်ဗမာကတအိတ်ကိုတသိန်း600ကျပ်
ပဲပုတ်ရှမ်းကတသိန်း600ကျပ်ပဲပုတ်ရှမ်းကတသိန်း600ကျပ်ကိုဈေးမတိမတနှိမ့်ဆင်းသွားတာကိုတွေ့ရပါတယ်။ပြောင်းစီကနေမြင့်မတင်ငွေမှုတွေကြောင့်20ရောင်းလို့ရက်ထားစေဖြစ်လို့ဈေးစပိုက်ပြန်ကြဆင်းနေပါတယ်။မက်ရှလာ9ရင်းကရန်ကုန်ဈေးကွက်မှာပြောင်းဆန်တစ်ပိတ်တာကို1050ကနေ1090ကျပ်ကျပ်ပေါက်ဈေးရှိနေပြီးတပတ်အတွင်းတစ်ပိတ်တာကို30ကျပ်လောက်ဈေးထပ်မံကြဆင်းခဲ့ပါတယ်။
မန္တလေးဈေးကွက်မှာရှမ်ပီယံ50ပိတ်တာဝင်တအိတ်ကို9000တထောင်ကျပ်ပေါင်ဈေးရှိနေပြီးတပတ်အတွင်း3000ကျပ်ဈေးထပ်မံကြဆင်းခဲ့ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင်။လေယာစီးပွားသတင်းတွေကိုနားဆင်ကြရတာပါ။အခုဆက်ပြီးဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါဦးမယ်။တယံဇာတဒူးဘော်ထုတ်လုပ်မှုများပွင့်လင်းမြင့် မြန်မာတရားစာတာလုပ်ငန်းနဲ့ပြည်သူလူထုအပေါ်မှာဘယ်လိုတက်ရောက်မှုရှိနိုင်မှာမလဲမြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတမန်ကြီးဟောက်လည်းဖြစ်မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာန MCRB ရဲ့ညွှန်ကြားရေးမှူးလေးဖြစ်တဲ့ Vicky ပိုးမန်းကိုနားလည်ကမေးမြန်းတင်ပြထားပါရရှင
်မြန်မာနိုင်ငံမှာ EIDN အဖွဲ့အစားဖြစ်ပေါ်ရေး6နှစ်ကျော်ဆက်တိုက်ကြိုးပမ်းဆောင်ရွက်ခဲ့ကြတဲ့အဖွဲ့ဝင်ဟောင်းတွေက2023ခုနှစ်စစ်တပ်ကအာဏာသိမ်းခဲ့တဲ့အချိန်မှာပဲအဖွဲ့ဝင်အဖြစ်ရပ်ဆိုင်ဖို့တင်ပြတောင်းဆိုခဲ့ပေမဲ့လို့3နှစ်ကြာမှအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ် MCRV ရဲ့ညွှန်ကြားရေးမှူး Vicky Bowman ကအခုလိုသုံးသပ်ပြပါတယ
် So EITI suspended Myanmar after the coup and entered into their process.
စစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်မှာပဲ EITI အဖွဲ့ဝင်အဖြစ်မြန်မာနိုင်ငံကိုယာယီရက်စဲခဲ့ပြီးပေးဖြည့်ရေးလုပ်ငန်းစဉ်တွေစတင်ခဲ့တာပါမြန်မာနိုင်ငံထဲမှာ EITI ရဲ့လုပ်ငန်းစဉ်တွေပြန်လည်အကောင့်ထည့်ဖို့နိုင်မလားဆိုတာစောင့်ကြည့်တာလည်းပါပါတယ်၃နှစ်စောင့်ကြည့်ပြီးတဲ့အခါမှာတော့မြန်မာနိုင်ငံမှာ EITI လုပ်ငန်းတွေဆက်လက်အကောင့်ထည့်မဖို့နိုင်တော့တဲ့အတွက်အခုလိုရက်ဆိုင်လိုက်ရတာဖြစ်တယ်လို့ EITI ကပြောပါတယ်နောက်ပြီးရက်ဖက်အဖွဲ့အစည်းတွေဆက်ပြီးလုပ်ကင်လို့မရတော့တာလည်းပါပါတယ်အဲ့ဒီအချက်နှစ်ချက်ကြောင့်လို့ကျွန်မထင်ပါတယ်အရက်ဖက်အဖွဲ့အစည်းတွေကလည်းစစ်ကောင်စီနဲ့ဆက်သွယ်ဆောင်ရွက်ဖို့စမ်းသပ်မရှိကြပါဘူးအရက်ဖက်အဖွဲ့အစည်းတွေမှလည်းအလုပ်ဆက်လုပ်လို့မရအောင်ဖိအားတွေနဲ့လည်းရင်ဆိုင်နေရတာပါအရက်ဖက်အဖွဲ့တွေလှုပ်ရှားဆောင်ရွက်လို့မရရင် EITI ဆိုတာလည်းရှိမှာမဟုတ်ပါဘူးပွေလင်းမြင်သာမှုနဲ့အများပြည်သူအတွက် data တွေထုတ်ပြန်တာမျိုးတွေနောက်ပြန်ဆုတ်သွားတာကိုလည်း EITI ကထောက်ပြပါတယ်။ဒါအမှန်ပါပဲ။ဥပမာပြောရရင်ကုမ္ပဏီမှတ်ပုံတင်စင်းတွေထဲမှာအကျိုးမြတ်ရမယ့်ပိုင်ရှင်နာမည်တွေကိုဖော်ပြတာမျိုးမရှိတော့ပါဘူး။အဲ့ဒါလည်းမကသေးပါဘူး။အခြေခံ data တွေဖြစ်တဲ့ကုမ္ပဏီရဲ့လိပ်စာနဲ့ညွှန်ကြားရေးမှူးတွေကိုပါဖေရှားပစ်ပါတယ်။ EITI ရဲ့စံသတ်မှတ်ချက်ဖြစ်တဲ့ပွင့်လင်းမြင်သာမှုတွေဆိုရင်လဲစန့်ကျင်ဘက်ကိုဥတီသွားတာပါနောက်ထပ်အကြောင်းရင်းကတော့ EITI ကိုအခိုင်အမာထောက်ခံထားကြတဲ့ Total Net Woodside တို့လိုကုမ္ပဏီကြီးအတချို့ကနှုတ်ထွက်လိုက်တာကြောင့်စီးပွားရေးလောကရဲ့အခြေအနေတွေပြောင်းလဲသွားခဲ့တာလည်းပါပါတယ်
အကျိုးအမြတ်ပိုင်ဆိုင်မှုဖော်ဆောင်ရေးလုပ်ငန်းအဖွဲ့ EITI ဟာတွင်းထွက်တယံစားတာထုတ်ယူတဲ့လုပ်ငန်းကုမ္ပဏီတွေကရတဲ့အကျိုးအမြတ်ကိုထုတ်ဖော်ဖို့တာဝန်ရှိပါတယ်အဖွဲ့ရမှုကိုလိုက်နာဖို့မြန်မာအပါဝင်နိုင်ငံ90ကျော်လောက်ကသဘောတူခဲ့ပြီး2014ကနေ2018ခုနှစ်အထိအစဉ်ခါစား5ဆောင်ထုတ်ပြန်ခဲ့ပါတယ်။အစိုးရရရှိတဲ့အခွန်မဏနိုင်ငံပိုင်စီးပွားရေးလုပ်ငန်းရဲ့ပေးချေမှုကုမ္ပဏီဝင်ငွေနဲ့အတုံးစိတ်စရတွေကိုအစဉ်ခါစားမှဖော်ပြရပါတယ်။အခုလိုရက်ဆဲလိုက်တဲ့အတွက်အချင်းပြတ်ခြားစားမှုနဲ့ပွင့်လင်းမြင်သာမှုအပေါ်ဘလို့တည်ရောက်မှုတွေရှိလာနိုင်မှာပါလဲ
။ I think honestly whether or not EITI lists or rather
မြန်မာနိုင်ငံမှာအချင်းပြဲချဆမှုတွေကကြီးထွားလာနေတဲ့အတွက် EITI အဖွဲ့ဝင်အဖြစ်ကရက်စဲခံရလဲအချင်းပြဲချဆမှုနဲ့ပွင့်လင်းမြင်သာမှုတွေမှာဘာမှပြောင်းလဲသွားမှာမဟုတ်ဘူးလို့ထင်ပါတယ်တွင်းတွက်တရားစတာထောက်ယူရေးလုပ်ငန်းအတော်များများမှာစီမံအုပ်ချုပ်မှုနဲ့တရားဥပဒေစိုးမိုးမှုပျက်စီးသွားတဲ့အတွက်အချင်းပြဲချဆမှုလည်းပိုတိုးလာနေပါတယ်။ဒါကြောင့်အဲ့ဒီနေရာမှာတိတ်တော်မထူးဘူးလို့ထင်ပါတယ်။ EITI အဖွဲ့ဝင်ဖြစ်ကရက်ဆန်းခံရတာဟာစီမံအုပ်ချုပ်ရေးပြည့်ဝင်ပြီးအချင်းပြဲချဆမှုတွေတိုးလာနေတယ်ဆိုတာဖော်ပြလိုက်တဲ့လက္ခဏာတွေဖြစ်ပါတယ်
။နိုင်ငံရဲ့အချက်အသေးတွေကြားမြန်မာပြည်သူလူထုအပေါ်မှာရောတည်ရမှုရှိလာမှာပါလား။
I think there are no real implications for Myanmar right now.
လက်ရှိမှာတော့မြန်မာပြည်သူလူထုအပေါ်တည်ရောက်မှုတွေရှိမှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ EITI အဖွဲ့ဝင်ဖြစ်ရေးဟာတွင်းတွက်တရားစတာထုတ်ယူမှုကဏ္ဍမှာတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အတွက်သာဖြစ်ပါလေ။ကုမ္ပဏီတွေအနေနဲ့သူတို့ရင်းနှီးမြှုပ်နှံမဲ့တိုင်းပြည်မှာပွင့်လင်းမြင်သာမှုရှိတဲ့အစိုးရတရားရှိတဲ့ဆိုရင်ရင်းနှီးမြှုပ်နှံဖို့စိတ်ချရတဲ့တိုင်းပြည်အဖြစ်ယုံကြည်ချက်တချို့ရလာနိုင်တဲ့အတွက်ဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းကလက်ရှိနိုင်ငံရေးအခြေအနေတွေကြောင့်တရားစတာထုတ်ယူတဲ့ကုမ္ပဏီတစ်ခုကမှမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံဖို့ဝင်စားကြပါဘူး။အ ਨੇ ဆုံးတော့တာဝန်ခံမှုရှိတဲ့ကုမ္ပဏီတစ်ခုမှစိတ်ဝင်စားမှုမရှိကြပါဘူး။ဒါကြောင့်မြန်မာပြည်သူလူထုအပေါ်မှာတော့တည်ရမှုကမဆူစလောက်ပဲရှိမှာပါ
။တရားဝင်အစိုးရတရားအဖြစ်နိုင်ငံတကာရဲ့အသိအမှတ်ပြုရေးချိုးပွားနေတဲ့စစ်ကောင်စီဘက်ကရော EITI အဖွဲ့ရဲ့ယုံကြည်မှုရအောင်ဆွဲလာနိုင်ခြင်းရှိပါသလား။
I don't think that the SAC would have any success in doing
that. EITI အဖွဲ့ဝင်ပြန်ဖြစ်ရေးစစ်ကောင်စီဘက်ကစ조사ခဲ့မယ်ဆိုရင်တောင်အောင်မြင်မှုရမယ်လို့မထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ EITI ရဲ့ရန်တရားတွေလက်ပတ်နိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံမှာမရှိဘူးလေ။ဒါအချင်းကုံယုံတက်တက်ပဲဖြစ်ပါလိမ့်မယ်။ကျွန်မမှတ်မိသလောက်ပြောရရင်ဆီယနာတိမ့်ပြီးနောက်2021ခုနှစ်ဇွန်လအထက်မှာစစ်ကောင်စီရဲ့ဗန္ဒာရေးဝန်ကြီးကဥဆောင်ကော်မတီပြန်ဖွဲ့ဖို့ကြိုးစားခဲ့တယ်လို့ထင်ပါတယ်။ဒါကိုကြည့်ရင်အဲ့ဒီအချိန်ထိစစ်ကောင်စီဘက်ကဒါကိုစိတ်ဝင်စားမှုရှိနေခဲ့တယ်လို့ပြောနိုင်ပါတယ်။အားလုံးပုံမှန်လက်ပတ်နေပါတယ်။ business as usual ဆိုတာမျိုးအမြင်ရအောင်ကြိုးပမ်းတာပါ။ဒါပေမဲ့အဲ့ဒါကလွန်ခဲ့တဲ့နှစ်နှစ်ခွဲလောက်ကမို့လို့အဲ့ဒီနောက်ပိုင်းမှာတော့စစ်ကောင်စီဘက်က EITI လုပ်ငန်းကိုစိတ်ဝင်စားတာမျိုးမတွေ့ရတော့ပါဘူး။
အခုလိုအချက်အသေးတွေကြားမြန်မာတယံဇာရကဏ္ဍကိုရှေ့ဆက်စောင့်ကြည့်ထင်းချောင်းသွားနိုင်ခြင်းနဲ့ပတ်သက်လို့လဲဖီကီဘွန်မန်ကအခုလိုသုံးသပ်ပါတယ်
။ So in the extractive sector it's very difficult to monitor what's going on. လက်ရှိအခြေအနေတွေကြောင့်
တယံဇာကလုပ်ငန်းတွေကိုစောင့်ကြည့်ဖို့အလွန်ခက်ခဲပါတယ်။ EITI အရင်တုန်းကထုတ်ပြန်ခဲ့တဲ့ data တွေအရလုပ်ငန်းနိုင်စေထုတ်ပေးထားတာတွေအခွန်ပေးဆောင်ထားတာတွေတွေ့ရပေမဲ့အခုတော့အဲ့ဒီလိုသတင်းအချက်လက်တွေလုံးဝထုတ်ပြန်တာမျိုးမရှိတော့ပါဘူးအဲ့ဒီသတင်းအချက်လက်တွေကတိတ်အဖို့တန်ပါလေဒါကြောင့်လဲ2014နဲ့2020ခုနှစ်ကြား EITI ရဲ့ဆောင်ရွက်ချက်တွေကတိတ်အဖို့တန်ခဲ့တာပါအခုတော့တွင်းတက်လုပ်ငန်းတွေကိုအရေးသွေးရှိတဲ့သတင်းမီဒီယာကနေပဲထိရောက်စွာစောင့်ကြည့်နိုင်ခြင်းရှိပါတယ်တရားစတာအရေးဟာအလွန်အန္တရာယ်များတဲ့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO အ ਨੇ ချင်းလောက်ပဲဆက်ပြီးလှုပ်ရှားနေပါတယ်လုပ်ငန်းလိုင်စင်ထုတ်ပေးတာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုကိုဆန်းစစ်လေ့လာတဲ့အစိုးရလုပ်ငန်းအဖွဲ့တွေလည်းရက်ဆိုင်ကုန်ပါပြီ data အချက်လက်တွေလည်းထွက်မလာတော့သလိုပုံနှိပ်ထုတ်ပြန်တာလည်းမရှိတော့ပါဘူးဒါကြောင့်တရားစတာတူဖို့ရေလုပ်ငန်းကဏ္ဍမှာစီကံဥပဒေတွေနဲ့ပွင့်လင်းမြင်သာမှုတွေနည်းတစ်ထက်နည်းလာတယ်လို့ထင်ပါတယ်။နောက်ပြီးစစ်ကောင်စီနဲ့မဟာမိတ်တွေဘက်ကရောအတိုက်ခံတဲ့နီးစပ်တဲ့အဖွဲ့တွေဘက်ကပါအထူးသဖြင့်ရွှေတူဖို့ရေလုပ်ငန်းလိုနေရာမျိုးတွေမှာပိုပြီးလက်နက်အင်အားသုံးကြတာကိုတွေ့ရပါတယ်။
တရံစတာပေါ်ကျော်သွားတဲ့မြန်မာနိုင်ငံမှာအခုလိုနိုင်ငံရေးအချက်အကျတွေနဲ့ရှေ့အနာဂတ်ကိုဖီကီဘွန်မန်ကအခုလိုသုံးသပ်သွားပါတယ်
။ Actually if we ever reach a point where Myanmar is re-embarking on a democratic
မြန်မာနိုင်ငံမှာဖက်ဒရယ်စနစ်ပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာမယ်လို့ကျွန်မတို့မျှော်လင့်ပါတယ်။တရံစတာလုပ်ငန်းဆိုတာဟာလေဖက်ဒရယ်ဖွဲ့စည်းပုံအတိုင်းပါပဲ။သူမှလည်းသဘာဝရှိမြင့်တွေကိုစီမံခန့်ခွဲတာနဲ့အခွန်ကောက်ယူတာဆက်တဲ့တိသာထင်ရှားတဲ့ဆောင်ရွက်ချက်တွေရှိပါတယ်။န
နိုင်ငံရေးအခြေအနေပိုမိုကောင်းမွန်လာတဲ့အချိန်ကျရင်တော့ EITI နဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့ဆိုရင်အစကနေပြန်ပြီးလုပ်ကင်သွားရမှာဖြစ်ပါတယ
်အခုဆက်ပြီးသတင်းတွေကတူတာအစီအစဉ်တက်ဆက်ပါဦးမယ်ကမ္ဘာပေါ်မှာပြည်နိုင်ငံတွေကစီးရေးအသုံးစေးကိုအများဆုံးသုံးနေပြီးတော့စစ်တင်အင်အားဘလောက်ရှိနေပါလဲစစ်တမ်းဖော်ပြချက်တွေကိုအခြေခံပြီးတော့မညွညွလင်းကသတင်းတွေကတူတာအစီအစဉ်မှာတက်ဆက်ထားပါတယ်ရှင်
ကမ္ဘာနိုင်ငံတိုင်းလူလူမှာနိုင်ငံရဲ့လုံခြုံရေးနဲ့နိုင်ငံသားတွေရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်ဆောင်ရှောက်ပေးဖို့အတွက်ဆိုပြီးစစ်တပ်ကိုဖွဲ့စည်းထားရှိကြတာပါဒီလိုစစ်တပ်တွေဖွဲ့စည်းကြတဲ့အခါစစ်တီအင်အားစစ်အသုံးစရိတ်စတာတွေကတော့တနိုင်ငံနဲ့တနိုင်ငံမတူကွဲပြားမှုတွေရှိပါတယ်အရင်ဆုံးအနေနဲ့ကမ္ဘာပေါ်ကအချိန်ပြည့်စစ်တီအင်အားအများဆုံးနိုင်ငံကိုကြည့်မယ်ဆိုရင်တော့အခု2024ခုနှစ်ဇန်နဝါရီလကစစ်တမ်းတွေအရာတရုတ်နိုင်ငံဖြစ်ပါတယ်။တရုတ်နိုင်ငံမှာလက်ရှိစစ်တီအင်အားနှစ်တန်းကျော်တာဝန်ထမ်းဆောင်နေတယ်လို့စစ်တမ်းတွေကဖော်ပြထားတာပါ။ဒုတိယနေရာမှာရှိနေတာကတော့ကမ္ဘာမှာလူဦးရေဒုတိယအများဆုံးဖြစ်ပြီးမြမအိန္ဒိချင်းနိုင်ငံလည်းဖြစ်တဲ့အိန္ဒိယနိုင်ငံမှာစစ်တီအင်အားတသန်း၄သိန်းခွဲကျော်ရှိပါတယ်။အမေရိကန်ပြည်အောင်စုကတော့တသန်း၃သိန်းကျော်နဲ့တတိယနေရာ
အန်ဂျူရှိမျိုးချင်းဇုံ
မြောက်ကိုရီးယားကတသန်း၂သိန်း၈သောင်းကျော်နဲ့သတုထနေရာရုရှားကတသန်းတသိန်းခွဲကျော်နဲ့ပြင်ဆင်မှနေရာတွေမှာရှိနေကြပြီးအချိန်ပြည့်စစ်တီအင်အားအများဆုံးရှိတဲ့၅နိုင်ငံဖြစ်ပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှားနိုင်ငံကအချိန်ပြည့်စစ်တီအင်အားတသန်းတသိန်းကျော်နဲ့အများဆုံးဖြစ်ပါတယ်။ဗီယက်နမ်ကတော့အင်အား၄သိန်း၈သောင်းကျော်နဲ့ဒုတိယအများဆုံးပါ။မြန်မာနိုင်ငံကတော့အင်အား၄သိန်းလို့ခန့်မှန်းထားပြီးတတိယနေရာမှာရှိတယ်လို့တော့ဖော်ပြထားပါတယ်။ကမ္ဘာမှာအချိန်ပြည့်စစ်တီအင်အားအနည်းဆုံးနိုင်ငံကတော့ဟေတီနိုင်ငံလို့ဆိုပါရယ်ဟေတီနိုင်ငံရဲ့အချိန်ပြည့်စစ်တီအင်အားက150ပဲရှိတယ်လို့စစ်တမ်းတွေမှာဖော်ပြထားတာပါအာဆီယံနိုင်ငံတွေထဲမှာတော့လာအိုနိုင်ငံကစစ်တီအင်အားအနည်းဆုံးနိုင်ငံပါပဲ2900ကျော်ပဲရှိတာပါခုလိုစစ်တီအင်အားအရေးအတွက်နဲ့မကြည့်ပဲစစ်အသုံးစရိတ်အများဆုံးသုံးဆွဲနိုင်မှုခေတ်မီနည်းပညာနဲ့စစ်လက်နက်ပစ္စည်းအကောင်းဆုံးနဲ့အများဆုံးအသုံးပြုနိုင်တဲ့ကမ္ဘာမှာအင်အားအကြီးဆုံးစစ်တပ်ရှိတဲ့နိုင်ငံတွေထဲမှာတော့အမေရိကန်ပြည်ထောင်စုကအခုချိန်ထိထိပ်ဆုံးနေရမှာရှိနေပါတယ်2022ခုနှစ်ကနောက်ဆုံးစစ်တမ်းတွေအရတော့အမေရိကန်ပြည်ထောင်စုရဲ့စစ်အသုံးစရိတ်ကအမေရိကန်ဒေါ်လာ813ဘီလျံကျော်သုံးဆွဲပါတယ်နိုင်ငံရဲ့လူမှုဖူလုံရေးအစီအစဉ်တွေနဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်တွေသုံးစွဲမှုပြီးရင်အများဆုံးသုံးတဲ့ကဏ္ဍပဲဖြစ်ပါတယ်။နိုင်ငံ GDP ရဲ့300ခန့်နှုန်းကျော်ကိုသုံးစွဲတာပါ။စစ်အသုံးစရိတ်ဒုတိယအများဆုံးသုံးစွဲတဲ့နိုင်ငံကတော့တရုတ်နိုင်ငံပါ။ American Dollar 298 Billion သုံးပါတယ်။အိန္ဒိယကတော့စစ်အသုံးစရိတ် American Dollar 81 Billion သုံးစွဲပြီးတတိယအများဆုံးဖြစ်ပါတယ်။ဆော်ဒီအာရေဗျာကတော့နိုင်ငံရဲ့ GDP ခုနှစ်အရခိုင်နှုန်းကျော်ကိုစစ်အသုံးစရိတ်အတွက်သုံးပြီး83ဘီလီယံနဲ့တတိယအများဆုံးနေရာမှာရှိနေတာပါနိုင်ငံ GDP တဲကစစ်အသုံးစရိတ်အများဆုံးသုံးတဲ့နိုင်ငံကတော့ယူကရိန်းနိုင်ငံဖြစ်ပါတယ်33.55ရာခိုင်နှုန်းကိုစစ်အသုံးစရိတ်အဖြစ်သုံးစွဲနေတာပါငွေကြေးအရေးအတွက်နဲ့ကြည့်မယ်ဆိုရင်တော့ American Dollar 44ဘီလီယံရှိပါတယ်ကမ္ဘာမှာစစ်အသုံးစရိတ်ငွေကြေးအရေးအတွက်အနည်းဆုံးနိုင်ငံကတော့ဗင်နီဇွဲလားနိုင်ငံဖြစ်ပါတယ်။ American Dollar 4.3သုံးဆွဲတယ်လို့ဖော်ပြထားတာပါ။မြန်မာနိုင်ငံကတော့စစ်အသုံးစရိတ် American Dollar 1.8 billion တန်း3000နီးပါးသုံးဆွဲမှုရှိတယ်လို့ World Population Review ရဲ့လေးလာမှုစစ်တမ်းမှာဖော်ပြထားပါတယ်ရှင
်။မညွညွလင်းတင်ဆက်ပေးခဲ့တာပါရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။ VUE ကိုကြည့်ရှုအားပေးနားဆင်ကြတဲ့သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။အားလုံးဘေးရန်နဲ့အသက်တွေကနေကင်းဝေးကြပါစေ။ကျွန်မခင်ဗျူထွေးပါရှင်။
This program